ဘဝနဲ့ဆက်ဆိုင်ရောအထမ်းမြတ်ဒေသနာကိုဒေသာပြုံးသက်ခြင်းအပိုင်းဖြစ်အလဘိကေစရိအပဋ္ဌာနာ Applying it into the life part 2ကထာပြတဲ့သနာကိုဒီလိုဘဝနဲ့ဆက်ဆက်ပြီးတော့သိတာသုံးသပ်တာပထမဆိုတော့အာလုံးသိရတဲ့အတိုင်းသင်္ချာကြီးအနည်းကိုသုံးပြီးခါလေးဆိုရင်ဘလောင်းလုံးကျဲဝန်းနဲ့အဲ့ဒါကဘလောင်းလုံးကျဲဝန်းတော့လည်းချုံုံသုံးသပ်ရှိတယ်ဆိုလို့ရှိစိတ်တည်းရုပ်နိဗ္ဗာန်ပြည့်ညတ်လို့ဆိုတဲ့ပရမတ္ထတရား၄ပါးနဲ့ပြည့်ညတ်လို့ဆိုတဲ့ဒီသဘာဝတရား၄မျိုးနဲ့ပြည့်ညတ်ပါဝင်၅မျိုးကိုခြေခံပြီးတော့ရှိတော်ဆုံးကနေတာသုံးသပ်ပြီးလူရဲ့သက်ရှိဘဝနဲ့သက်မဲ့လောကအကျဉ်းအနံဘယ်ကုန်ပဲဒီဆက်တွေ့ပြီးတော့ဖြစ်ပေါ်နေတယ်ဆိုတာပါကံနဲ့အကြောင်းချင်းရရှုတော်မှနေပြီးတော့သက်သာပြားကဟောထားတာရှိအကြောင်းမျိုးဆက်ဆံမှုဆိုတာလူတွေကသိပြီးဖြစ်စေသတိပြီးဖြစ်စေသဘောဝတရားတွေမှာသူကဆိုအကြောင်းနဲ့အကျိုးကဆက်ဆက်ပြီးတော့ဖြစ်နေတာအကြောင်းကင်းပြီးတော့ဘယ်အရာမှစံမိနေတာမရှိဘူးအခုဒီသာဝုကြီးကိုပဲကြည့်လိုက်ဒီသာဝုကြီးဟာအကြောင်းတရားတွေကစူပေါင်းထားလို့ဒီပုံတရံပေါ်လာအခုလိုယက်တိနေတယ်ဆိုတာအောက်ကကဘာမြေကြီးရှိလို့ဒီယက်တိကိုရဖောင်ဒေးရှင်းကြီးရှိလို့ယက်တိကိုရအဲ့ဒါတွေပဲသဘာဝတရားတွေမှာလည်းပဲဆိုင်ရဆိုင်ရအကြောင်းတရားတွေဟာအထောက်ကူပြုနေတာရှိတယ်လူတွေရဲ့ဘဝမှာလည်းပဲထိုးထူတယ်သက်ရှိဘဝတွေမှာလည်းအကြောင်းအကျိုးတွေဆက်ဆက်ပြီးတော့ရပ်တည်နေတာဒါတွေကိုပဲပစ္စယောဥပါဒါတော့ခြေဆုပြုတယ်လို့ပြောလို့ခေါ်တယ်ခြေဆုပြုထားတယ်ဒီသာဝတိဒီလိုဖြစ်နေအောင်ခြေဆုပြုထားတဲ့အကြောင်းတရားတွေကအများကြီးပဲပေါင်းဆက်ထားတယ်တကယ်ကြည့်လိုက်တယ်ဆိုလို့ရှိရင်ဒီခုတည်းကဥပါဒါပုတ်တည်တဲ့ဒီလက်တွေတန်တယ်အာရယအချို့ကြောင့်ပေါက်ဆက်ထားလို့ဒီပုံစံကြီးဖြစ်နေတာတခုစီတခုစီချုပ်လိုက်တယ်ရှင်ဒီကြီးမဟုတ်တော့တဲ့ diversity ဖြစ်သွားတယ်ဆိုလို့ရှိရင်ဒီပုံစံနဲ့ဖြစ်နေတယ်သွားဝါးတရားလေးဆိုတာဒီလိုတခုနဲ့တခုဆက်ဆက်လာတဲ့အခါ energy ဆိုတဲ့ swan energy ရဆွမ်းအားလေးတက်တာဆွမ်း energy ရပြီးတဲ့အခါ force ဆိုတဲ့ဆွမ်းအားလေးဖြစ်လာပြီးတော့ဆိုတော့ခုလောရှာလို့ဖြစ်တယ်။အပြင်မှာအချမ်းရဲ့ဒေနာလည်းဒီအချောင်းနဲ့အကျိုးကိုရှင်းနေကြတယ်။ဒေနာတရားဖြစ်ရှင်။တဲ့မဲ့ဒေနာကဘုသက်ရှိတယ်ကိုပဲအမျိုးမျိုးမျက်စောပြားကခန္ဓာစိတ်ချပြပြီးတော့ဟောပြတာ။ဗလီယောကလက်ရှိပစ္စယောရဲ့အပိုင်းကိုအစပ်တဲ့အနေနဲ့အချင်းချင်းရှင်းပြခဲ့တယ်။အကျဉ်းချုပ်ထပ်ပြီးတော့ပိုက်ရမှာကမရှိမှခြေသူပြုရဲဆိုတာစိတ်ပိုင်းဆိုင်ရာကိုပြောတာစိတ်ပိုင်းဆိုင်ရာသွားဝါတရားတွေဟာစိတ်ဆိုတာနှစ်ခုမဖြစ်သေးတဲ့ကြောင်းတစ်ခုပြီးမှတစ်ခုဖြစ်တာဖြစ်နေတဲ့ကြောင်းရှင်းစိတ်ဒီရှင်းစိတ်ချုပ်သွားမှနောက်စိတ်ကပေါ်ခွင့်ရလို့လက်ရှိပစ္စည်းတော်လို့ပြောတာမရှိတော့ဘူးရှင်းစိတ်ကချုပ်ပြီးတဲ့နောက်မှနောက်စိတ်ကိုခြေသူပြုသွားသဘာဝတရားတွေဟာဒီလိုရှင်းရှင်းလာတယ်ပျောက်ွယ်သွားပြီးနောက်ကဟာတွေပေါ်လာအဲ့ဒီလိုပေါ်လာတဲ့အခါကျတော့လူတွေစဉ်းစားကြည့်တယ်ကောင်းတယ်အတိတ်ကလုပ်ခဲ့တဲ့ကံတရားတွေဟာဘယ်ပေါ်မှာမိပြီးပြီးတော့ဘယ်လိုလုပ်ပြီးတော့ဒုက္ခကလိုက်လာနေတယ်လဲကံတရားတွေဟာဘယ်လိုလုပ်တဲ့ဆက်တွေဆိုကဲဆိုပါတော့တော်နေတဲ့ဘဝတရားများကလုပ်ခဲ့တဲ့ကံတရားဟာဒီလေးစီထားကြောင်ပါအရသိကြတဲ့တိုင်းအပရာပရိယဝေဒိယကံဆိုတာတဏှာရှိနေတဲ့ကြာလိုက်ပါနေတယ်လို့ဆိုထားတာဟုတ်အာရုံကြောင့်နာဝရှိကြတယ် အဲ့ဒီကံတွေဟာပဲပုံပယ်ပြီးပေါင်းလာတာကောရမမြတ်စွာဘုရားရဲ့အကောင်းတော်သုမီယဘဝကဗျာဒိခံပြည့်ရဲ့နောက်မှာ24စုသောဘုရားရှင်တို့ရဲ့ဌာနဗျာဒိတွေအစင်းနဲ့ရပြီးတော့ပါရမီဖြစ်ကျင်လာရတာအဲ့ဒီပါရမီကုသိုလ်တွေဟာဘယ်နေရာမှာအတူတူလိုက်ဖြစ်နေတယ်လဲအုံနောက်ထဲမှာလားနှလုံးထဲမှာလားအုံနောက်ထဲပါဆိုတာအုံနောက်ဆိုတာတပွားပြီးရင်ပြည့်စည်သွားတာနှလုံးသားဆိုတာလည်းဘဝပစောတင်ကပြုံးပြက်သွားလို့ဒီလိုနှလုံးအတုတက်ခါတာလို့အဆက်လိုပါလို့နဲ့ဒီလိုလောက်ခါတာလို့ရှိခိုင်ပါတဲ့ပစ္စည်းတွေတော့ဘုံနောက်ပြည့်သွားရင်အုံနောက်ထဲရှိတာပါတော့မှာပဲနှလုံးပြည့်သွားလို့ရှင်လည်းနှလုံးထဲရှိတာပါတော့မှာရုပ်ပေါ်မှာကြီးနေတာတော့မဟုတ်နိုင်ဘူးဒါလည်းလို့ဆိုအာလသိရတဲ့လေတရှိတတ်တော်ရည်ရုပ်ခန္ဓာကြီးဆိုတာဆွန့်ပြထားခဲ့ကြတာရှိတယ်ကော။ဆွန့်ပြထားခဲ့တယ်။နောက်ဆုံးပါဈာတိကံရောက်ပြီးတော့မိရှုပြထားတော့ဒီဒီဟာတိုင်းဖြစ်သွားတယ်။အားလုံးမှာထားကြည့်ခဲ့တာဆိုတာသိကြတယ်။အဲ့တော့ကံတွေကဘယ်လိုလုပ်ပြီးပါသွားပါရမီတွေကဘယ်လိုလုပ်ပါသွားတော့ပါရမီတွေလည်းမရှိနေတာလို့ဆိုတာကိုယ်။အဖြေထုတ်တဲ့အခါကျတော့major process ဆိုပါစိတ်ဓာတ်တန်တဲ့ဒီစိတ်ဖြစ်စဉ်ကြီးထဲမှာရှိနေတယ်။အဲဒီစိတ်ဖြစ်စဉ်ကြီးထဲမှာရှိနေတာအခုပြောခဲ့တဲ့ဓာတ်ရှိပစ္စည်းရောဝိကတပစ္စည်းရောအနန္တရပစ္စည်းရောသမန္တရပစ္စည်းရောနဲ့တောင်းအားနေတဲ့သွားခဲ့တာ။ရှင်းစိတ်လေးကချုပ်သွားတဲ့အခါသူ့ရဲ့တတိလေးကိုနောက်စိတ်ကို force လုပ်ထားခဲ့တာ။သူချုပ်သွားလိုက်ရသူကနောက်စိတ်ကိုဖြစ်ပေါ်စေလိုက်ရှင်းရှင်းထုတ်သွားရင်ဒီနောက်စိတ်ကိုဖြစ်ပေါ်စေဖြစ်ပေါ်လာတဲ့နောက်စိတ်ကိုသွားအားရတက်တက်တက်တက်လာဒါကြောင့်လို့ဆန်းဆောင်မှုခြင်းဟာမြင့်မြင့်လာမြင့်မြင့်လာနောက်ဆုံးအမြင့်ဆုံးရောက်တဲ့အခါဇောလို့ခေါ်တာအရှိန်အောင်ကြီးဇောဆိုတဲ့အသေးက energy force dynamic force dynamic consciousness လာသွားအားပြည့်သွားတဲ့စိတ်ခုဒါကြောင့်လို့စောရမှာရှိတဲ့စေတနာတွေကိုကံလို့သတ်မှတ်ပေးတာ။သူကစွမ်းအားရှိတာလေ။ဒီဘက်ကအကြောင်းတရားတွေပေါင်းစပ်ပြီးသွားလို့ရှိရင်သူကအကျိုးတစ်ခုထုတ်လုပ်နိုင်တဲ့စာရင်။ဒါကြောင့်မလို့လူတွေလုံးဝများကောင်းမှုမကောင်းမှုတွေဟာဘယ်မှာတည်နေတယ်ဆိုတော့စိတ်ဓာတ်ကနေဒီစိတ်ဖြစ်စဉ်ကြီးထဲမှာတည်နေတယ်။ဒါဖြင့်စိတ်ဖြစ်စဉ်ကြီးကဘယ်လိုသွားနေရတော့ဆိုရင်ရှင်းစိတ်ပြတ်သွားရင်နောက်စိတ်ပေါ်လာတယ်။ရှင်းစိတ်ပြတ်သွားရင်နောက်စိတ်ပေါ်လာတယ်။ရှင်းရှင်းရှင်းရှင်းတင်တာနောက်ဆက်နောက်ဆက်ကိုဒါကြောင့်မို့အဘိဓမ္မာမှာသူကနော်ပုရိမာပုရိမာကုသလဓမ္မာပစ္စည်းမာနပစ္စည်းမာနကုသလနာဓမ္မာရှင်းရှင်းတရားတွေကနောက်နောက်တရားတွေကိုသွားအတ္တိပြီးပြေးခဲ့တယ်ဆိုတဲ့အဲ့တော့ရှင်းရှင်းသတ္တိပြေးတာသူရှိတယ်ရောပြေးတာမဟုတ်ဘူးသူမရှိတော့မှပြေးတယ်နော်ဒါကြောင့်မို့လက်ရှိသိရောမရှိတော့ပါနောက်ကသူ့ရဲ့ဆွမ်းအားတွေရဆွမ်းအားတွေတက်လာတဲ့ဆိုတာကြည့်ဒီဘယ်စင်တော်ကြီးကလေးဘွားကဘူလာကကြောင့်နေတယ်ဘူလာကပြည်ကြတယ်တင်တယ်ပြီးရင်ဒီဟာတွေကအကုန်လုံးအလွတ်ရနေတာမဟုတ်ဘူးကြောက်သွားတာလည်းရှိတယ်သို့သောအလေတန်းတင်ဖို့ရတဲ့သူသူ့မှာဆိုင်တတိတွေရှိတာအလေတန်းအောင်ပြီးရင်လည်းချက်တန်းတင်ဖို့ဆိုင်တတိတွေသူ့မှာရှိတာပဲထက်တန်းအောင်ပြင်တဲ့တက္ကသိုလ်ညာကိုနားလည်နိုင်တဲ့စာရိတ္တတိရှိတယ်။အတ္တိရဲ့အကျမ်းလေး။ကျမ်းလေးလို့သူဟာအတိဉာဏ်ဉာဏ်တစ်ဖြည်းဖြည်းမြင့်သွား၊ကြောက်သွားလို့ရှိရင်ပြန်မြင့်နိုင်မှာ။သို့သောဘုရားသင်ခဲ့တာတွေသင်နေတာတွေရှိသေးတာမရှိဘူး။မရှိဘူး။နန္ဒရာရဲ့ဆွမ်းအားရဲ့ထက်ထက်ထက်ထက်ဖြစ်လာတဲ့ကဆွမ်းအတ္တိရဲ့တက်တက်တက်တက်လာ။အဲဒီလိုတက်တက်လာတဲ့ဟာတွေကိုအခုမရှိတော့မှယေရှုကြီးတော်ကိုအနန္တရပစ္စည်းရောဈာမဘာမှမချားလို့အနန္တရပစ္စည်းရောလုံးဝမချားရည်အတွက်ကြောင့်တမန္တရပစ္စည်းရောဟောမရှိတော့မှယေရှုကြီးတော်နတ်ကြီးပစ္စည်းရောလုံးဝပြောက်ွယ်သွားပြီးယေရှုကြီးမှာဝိကတပစ္စည်းရောခြေခံအားဖြင့်နတ်ကြီးပစ္စည်းရောအုပ်စုမှာပြုပြောတယ်ဇောဘရောက်တဲ့အခါကျတော့အာတိဝရပစ္စည်းရောဇောဆိုတာဆိုတော့ရပိအေဂျင်ထပ်ပြီးတော့လာတာဆို force energy တွေရှိအပြည့်ရှိဒါကြောင့်မို့ဇောစိတ်ကတော့အာတိဝနာအာတိဝနာဆိုတာခြတ်တလဲလဲဖြစ်တဲ့ဆိုတဲ့အိပ်ပဲအ အားဆိုတာထပ်တယ်လဲလဲဒေဝတာပြီးဝဲတယ်ဖြစ်ပေါ်တယ်ဆွမ်းအားတွေကထပ်တယ်လဲလဲရဂျန်နရေတာလေးတစ်ခုတရားစင်ပြီးထုတ်လို့ကိုဂျန်နရေတာလေးကိုလှည့်လိုက်လို့ဆိုရင်တစ်ပတ်နှစ်ပတ်နဲ့ပြန်ပြီးပွဲနော်ပတ်ကောင်းများစွာကြပြီးပွဲအဲ့ဒါလိုပဲဒီဇောရဲ့တတ်တည်ကကျင်းရမ်းတာဖြစ်လိုက်တဲ့အခါကျစိတ်ဆန်းအားတွေကျင်းရမ်းလာတဲ့အခါကျကျိုးတွေဖြစ်ပေါ်လာစေတယ်။ဒီလိုဆိုဒါကြောင့်နာမိုင်းဆိုင်ရာဘုဟုစိတ်စိတ်နဲ့ပတ်သက်လာတဲ့အရာတခုချင်းတခုချင်းသွားတာဖြစ်တဲ့အတွက်ကြောင့်ရှင်းစိတ်ချုပ်သွားမှနောက်စိတ်ပေါ်ရဲရှင်းစိတ်နဲ့နောက်စိတ်ရှင်းစိတ်ချုပ်သွားရင်နောက်စိတ်ပေါ်ရဲအဲ့ဒီဖြစ်ပြီးပြက်နေတဲ့အစဉ်ကြီးကတတန်တရာလုံးသွားနေမှာပဲဒါတော့မှမပြတ်ဘူး။စိတ်တက်တဲ့အခါမှာနှစ်နေရာပဲရှိနိုင်တယ်လို့ပြောတယ်။တမင်ကြအောင်လုပ်တာကတစ်ခု။စိတ်မရှိတဲ့ဘဝရောက်သွားလို့ရှိရင်တစ်ခု။ဒီနှစ်ခုပဲရှိပြီ။ဒါလည်းစိတ်မရှိတဲ့ဘဝဆိုတာအတ္တညတ်ဘုံကိုပြောတာ။ဒါကြောင့်စိတ်မရှိတာလို့ဆိုရင်သူ့ရဲ့သမာဓိသွားအားနဲ့သူကမလိုချင်တော့လို့သူ့ရဲ့ wish wish ကသူက naturally impossible possible ။မဖြစ်နိုင်တော့ဖြစ်အောင်လုပ်နိုင်တယ်သူ့ရဲ့စိတ်သွားအားဆိုတာ။အဲ့ဒါကစိတ်ကိုမလိုချင်တော့လို့စိတ်မဖြစ်ပြရစေနဲ့ဆိုရယ် wish နဲ့သူ့ရဲ့သမာဓိဆောင်အားကိုတုံးချပြီးတော့တရားကျင့်တာတရားကျင့်တယ်နဲ့ကျင့်လို့အောင်မြင်သွားတဲ့အခါကျတော့စိတ်တရှိတဲ့သင်ညာမဲ့တတ္တဝါအပင်ညာဘုံမှာသွားဖြစ်တယ်ကဘာ900ဟုတ်ကဘာကဘာဆိုတာခြားနေကြတယ်ပေါ့ကဘာကောင်း900တက်ရှိတယ်ဆိုစိတ်အရင်ပြတ်နေတယ်အဲ့ဒီချက်နောက်တစ်ခုကတော့ဒီရောဒသမာပဝင်စားတဲ့အခါမှာခုနှစ်ရက်စိတ်အစဉ်ချက်တော့ထားတယ်။အဲဒီအချိန်ကလွယ်ရင်ဂျန်တဲ့ဒီ major process ဟိုမဖြစ်ဘူး။ဒီအခုလိုပြောတဲ့အခါကျတော့ဒီလိုစိတ်အစဉ်ကိုရပ်ဆိုင်ထားတဲ့အခါဒီစိတ်လေးပဲရောက်နေတော့လို့စဉ်းစားခြင်းနဲ့ကစဉ်းစားလိုက်တယ်။ဒီဘောမှာစိတ်ဆိုတာရှိနေတာမဟုတ်ဖြစ်နေတာ။အကြောင်းလိုက်ဆိုင်မှာဖြစ်နေရတဲ့သဘာဝတရားဆိုတော့ကဲဒီကြေကကမိမချစ်တဲ့ထားတဲ့အခါကျတော့ဆိုတော့မိချစ်လိုက်ပြီးချစ်ပြီးတဲ့အခါကျမိလေးတော့အဲ့ဒီမိလေးကြိတ်တာဒါဖြင့်နောက်ထပ်မိရောက်ကလေးကဘယ်မှာနေတော့လို့မေးရပါဘူးဒီနေတော့တဲ့မိလေးကမျက်ပေါ်လာတာတော့ဘုံနောက်ထပ်မိလာနောက်ထပ်မိပါဘူးနေတော့တဲ့မိလေးကလည်းဘယ်ရောက်ပါတယ်လို့ပြောလို့မရဘူးနော်ခေါ်လေအရှိရောက်သွားနောက်ထပ်မိလေးရတဲ့ဗန္ဒနေရာတော့ပြောလို့ရ
ပါဘူ
းတရားဘူးအဲ့ဒါလိုပဲအဲ့ဒီသဘောတိုင်းနဲ့စိတ်ရှင်ဆိုလိုတာက without condition နဲ့ condition ရှိဘူးအကြောင်းမရှိဘူးဆိုလို့ရှင်းတာ condition ပေါ်မှာချိန်ခံပြီးတော့ဖြစ်တယ်အကြောင်းရှိမှဖြစ်ပေါ်လာတဲ့အရာစိတ်ဆိုတာလည်းဘုန်းကြီးတို့ရဲ့တန်ခါမှာစိတ်ဆိုတာနှလုံးသားထဲမှာရှိနေတာလည်းမဟုတ်ဘူးအောက်တော့ထဲမှာရှိနေတာလည်းမဟုတ်ဘူးရှိနေတာကတော့ possibility potential ဒီပဲ။ဟောဖြစ်နိုင်တဲ့အနေအထားတစ်ခုအနေနဲ့ဒါရှိတယ်။စဉ်းစားကြည့်ပေါ့။ဒီတရားစီရင်တစ်ခုပဲစဉ်းစားကြည့်။တရားစီရင်မှာအဆိုင်ခင်ကဒီတရားစီရင်ထဲမှာကြည့်မယ်ဆိုလို့ရှင်။အမြင့်ဒီပစ္စည်းတွေအပွင့်တွေအသေးတွေရှိပါ့မလား
။ရှိပါဘူး
။ရှိဘူး။ဘယ်လိုလဲရေနဲ့ရေနဲ့ချွေးတဲ့အခါကျတော့ဓာတ်တွေအားလုံးပေါ်မလာဘူး။ပေါ်
ပါပါလေ။
အဲ့တော့မပေါ်ရင်ကသူပဲသွားနေကြတော့လို့ဘယ်လိုစဉ်းစားမလဲ။ဟုတ်လား။မရှိတဲ့တရားလေ။ဆိုတာကအကြောင်းကြောင့်ဖြစ်ပေါ်လာတယ်လို့ဆိုလို့။ကျွတ်ရင်ရှိနေတယ်လို့ယူဆတဲ့ philosophy လည်းရှိခဲ့တယ်။ဆိုတော့ဘုရားရဲ့တရားတော်ရာအကျိုးတရားတွေမှာအကြောင်းတရားဟာရှိနေတာမဟုတ်ဘူး။အကြောင်းတရားတွေမှာလည်းအကျိုးတရားဟာရှိနေတာမဟုတ်ဘူး။အကြောင်းနဲ့ဆိုင်မှာသွားသူအကြောင်းကြောင့်ဖြစ်ပေါ်လာတယ်လို့ဒီလိုပဲသတ်မှတ်တယ်။နော်အဲ့ဒါတော့စိတ်ဆိုတဲ့တစ်ခုစီသွားတော်တယ်။အမြရာထဲမှာမပြတ်မဆဲဒီတိုင်းပဲလက်ပတ်သွားလာနေတယ်။ဒါကြောင့်တသားနေရာလုံးဘုန်းကြီးတွေကစိတ်ဖြစ်စဉ်ကြီးတစ်ခုနဲ့ဝေးပွားလာတဲ့အချိန်ကစမမွေးပွားခင်ကဒီဘွားမှာပြောလို့ရှိရင်ဒလီစိတ်ကစပြီးတော့နောက်ဆုံးသုတိစိတ်ချီအောင်ဆက်ချက်နဲ့ပြတ်သွားနေမှာ။ဘာရဲသွားလို့ဆိုနတ်ချီတတိနဲ့သွားပြတ်နေတာဆိုပြောတာ။ရှင်းစိတ်တွေကမရှိတော့နောက်စိတ်ကိုတွန်းသွားတယ်ရှင်းစိတ်မရှိလို့နောက်စိတ်ကိုတွန်းသွားအဲ့ဒီနေစိတ်နဲ့သွားနေတာလို့ဒါကိုဆုလို့တယ်နော်ကဲအရှိပစ္စယပိုင်းကိုပြောတာ အဋ္ဌိဆိုတာရှိနေတဲ့အခိုင်အမာဖြစ်စေမရှိတော့မှဖြစ်ဖြစ်လေဆိုတာကဲရှိနေတော့ကြတော့ဒီကလည်းတော့ဒါမေးချာဖြစ်တယ်မရှိတော့မှဖြစ်ဖြစ်တာဟုတ်ပြီနောက်စိတ်ဖြစ်ပေါ်လို့ရတဲ့သူကဆုံးလုံးလိုက်တယ်အရင်ရှိနေတော့ကြတော့သူကသူနေကြတာလားအကြောင်းပဲလားဆိုတော့မရှိနေတော့လည်းပဲသူကအကြောင်းရတယ်ရှိတယ်ဆိုင်ရဆိုင်ရအကြောင်းရတယ်ရှိတယ်အဲ့ဒါကြတော့ရှိနေခိုက်ကျေစုပြုတာကိုဖတ်ချစ်တတ်တယ်လို့ပြောခေါ်တာအဲ့ဒီအဋ္ဌိပစီကိုထပ်ပြီးတော့ဖတ်လိုက်တဲ့အခါကျတော့မင်းကပြောထားတဲ့အတိုင်းအဋ္ဌိဥစုရဲ့မှာကာကသဟာသာခါကကုရိသာတာကာကေကသစ္စာတာအဲ့တော့ရှိနေတဲ့အခိုက်ဆိုတာရှိနေတာဟာတူတူဖြစ်ပြီးတော့ရှိနေကြတာလားကျွတင်ဖြစ်ပြီးတော့မှရှိနေတာလားနောက်မှဖြစ်ပြီးတော့ရှိနေတာလားဟောရှိနေတာသုံးမျိုးခွဲနေတော့အကြောင်းတရားကတချို့ကကျွတင်ဖြစ်တယ်တချို့ကအကြောင်းတရားကဟိုတူတူဖြစ်လာတယ်အကြောင်းနဲ့အကျိုးကတူတူဖြစ်လာတယ်တချို့ကအကြောင်းတရားကနောက်မှဖြစ်လာတယ်အကျိုးတရားကမဖြစ်နိုင်ဘူးအဲ့ဒီသုံးမျိုးကိုဘုန်းကြီးကသဘောပေါက်နားနဲ့ကြည့်ရဖြစ်တယ်။တဟာသာကအရင်ပြောပဲ။ Born together အကြောင်းနဲ့အကျိုးစီဂျိုင်းမျိုးမွေးလာတယ်။ဒါဖြင့်ဂျိုင်းမျိုးမွေးလာရင်ဘယ်လိုလုပ်အကြောင်းခေါ်မလို့ဘယ်လိုလုပ်အကျိုးလို့ခေါ်မလို့သူကတူတူရှိနေခြင်းဒီရင်တူတူကျေစုပြုရမြောက်တယ်။တူတူရှိနေတယ်သူရှိနေခြင်းဒီနေကျေစုပြုရတာအကြောင်းဖြစ်ဖြစ်ချင်းအကျိုးတရားချက်ချင်းပေါ်တယ်ဆိုတာတော့ဖြစ်နိုင်တာဆိုဖြစ်နိုင်လေဒီထွက်လာတဲ့ဉာဏ်နဲ့နေအောင်ရှိရတာလည်းမပေါ်ဘူးလားပေါ်တယ်ဒီထွက်လာတဲ့ဒီအကြောင်းနေအောင်ရှိပေါ်လာတာအကျိုးတော့ဒီနေ့သင်စားရတဲ့သူပြောလိုက်တယ်ဆိုရင်ပြောနေပြီးကြီးထောင်းလိုက်တယ်ထောင်းလိုက်တဲ့အခါမှာဘယ်နဲ့ကိစ္စကိုတစ်ခါလဲလုပ်လိုက်လဲဆိုရင်ဖြောင်းတဲ့မိကြီးထောင်းလိုက်ရတဲ့ဒဇိုင်းနဲ့အတင်းရောက်လာတဲ့အမောင်ရောက်သွားတယ်ဒါကြံကြိုက်တဲ့ပြည်ပုံဟုတ်ဟောအတင်းကအရင်ရောက်ပြီးအမောင်ကတော့ပါဖြည်းဖြည်းပြောက်သွားတာမဟုတ်ဘူးလင်းလာတဲ့ဒဇိုင်းနဲ့ S2 S ချက်ချင်းချက်ချင်းဖြစ်ပါပုံကအာစရိမာနဲ့စာပေမှာတော့နေရှေ့လည်းမကြအောင်တောင်းလည်းမကြအောင်ကြံကြိုက်နဲ့အလင်းဝင်လိုက်တာတဲ့ကြိုင်နဲ့အလင်းရောက်တာရဲ့အမောင်ရောက်တာရဲ့မိတော်ကလေးကရှီခန်းနေတာရဲ့မိစာကုန်သူ့အတိုင်းတားရဲ့မိစာလေးကုန်ခန်းနေတာရဲ့ဟောလေးချက်ကြိုင်နဲ့ဖြစ်တယ်သဘာဝတရားတွေရဲ့ချင်းချားမှုကိုသိအောင်ဥပမာလေးတွေနဲ့ကြည့်ရတယ်ဟောတချို့ဥပမာနဲ့ချင်းချားကိုပြောချင်တယ်ဟောအေးအဲ့ဒီမှာဒီရောက်ကလေးကကြံကြဲတဲ့အကျိုးတရားတွေကိုဖြစ်ပေါ်စေတယ်လို့ပဲဒီသဟာသာက born together ဆိုသူဖြစ်လာတဲ့ကြံကြဲတဲ့တခုနဲ့တခုကအခြေပြုပြီးသားဖြစ်သွားထောက်ကိုပြန်လန်ထောက်ကိုပြူပြီးသားဖြစ်သွားအဲ့ဒီပစ္စည်းမျိုးသဟာသာကပစ္စည်းရောလို့ပြောတာသဟာသာကပစ္စည်းရောလို့ပြောတာကဲဒီမှာသင်ပူတဲ့ပုံစံလေးအားလုံးပြည့်တယ်ဆိုတာစိတ်ကလေးလူငယ်ပါတဲ့ပြီးတော့ပြောပါဆိုပါလို့လူချင်းတဲ့စိတ်ကလေးတစ်ခုဖြစ်လာလူချင်းတဲ့စိတ်တို့ပြောလိုက်တဲ့အချိန်မှာသဘာဝတရားတွေဘယ်နှခုပါလို့နေတယ်ဆိုရင်လူချင်းတဲ့စိတ်ဆိုတဲ့အချိန်မှာအနည်းငယ်ဆုံး second အခုကိုအခြေခံထားတယ် second အခုကိုအခြေခံထားတယ်အပြီးတစ်ပါးထဲမှာသေးချာလေးလာကြည့်ပေါ့လောဘုစိတ်ပထမလောဘုစိတ်မှာစေတသိက်ရောက်ရှင်တယ် generally speaking ချုပ်ပုံပြောလို့ရှိရင်တစ်ခါနဲ့နှစ်ခုလောဘုစိတ်ဖြစ်တာနဲ့ကြိုင်နဲ့စေတသိက်မစတဲ့နှစ်ပါဝင်လာတယ်ပေါ့စေတိုင်နဲ့ပါဝင်လာတာအဲ့ဒီနှစ်ချက်နှစ်ခုဒီဂျိုင်းကိုဝေးခွာလာကြတယ်ဂျိုင်းကိုဝေးခွာလာကြတယ်အဲ့ဒီနှစ်ချက်နှစ်ခုတဲ့လောဘစိတ်လောဘစိတ်လေးကိုအလုံးပေါ်ရင်တော့23ခုပေါ့နော်အဲဒီ23ခုကိုလောဘဖြစ်တဲ့စိတ်လို့ဒီလိုတတ်မှတ်ပြီးပြောနေကြတယ် အဲ့တော့လူချင်းစိတ်လို့ပြောတဲ့ခံတဲ့တိုင်းနဲ့လူချင်းစိတ်ဆိုတဲ့အဲမှာခွဲခြားကြည့်မယ်ဆိုလို့ရှိရင်တစ်ခါတော့ဘာလဲမဆက်တော့ဘာလဲဒါကြီးမှာတဲ့အားမှာတည်တယ်နော်ကဲဒီရဲ့တူလာလေးကိုပြောပြတယ်မြင့်တိစိတ်ဆိုတာဟာလေသူတွေနေတဲ့ဒီစိတ်လေးကိုတော့ခွဲခြားကြည့်ဖို့ခဲ့မြင်လိုက်တာနဲ့တိုင်နဲ့ပထမဆုံးပေါ်လာတဲ့စိတ်ကမြင့်တိစိတ်အဲ့ဒီဉာဏ်သိစိတ်ကိုစာပေလိုပြောရင်စက္ကုဝိဉာဉ်စိတ်လို့ခေါ်တယ်။အဲ့ဒီဉာဏ်သိစိတ်လေးပေါ်လာတာနဲ့တည်းရယ်သူနဲ့တွဲပြီးတော့စေတစိတ်စိတ်ကိုပြီးပြီးတော့ဖြစ်တဲ့စေတစိတ်ခန္ဓာခုပါလာ။အဲ့တော့အားလုံးပေါင်းလိုက်တဲ့အခါကျတော့ဉာဏ်သိစိတ်ကလေးရတဲ့ခုစေတစိတ်ကခန္ဓာခု။စေတစိတ်ခန္ဓာခုဆိုတာဘာတွေရောဆိုတော့အတ္တစာပေရင်ပြောရင်အတ္တအဝိဒနာသိညာစေတနာဒီကိစ္စစီမိတဲ့တည်းကပဋိသင်္ခါရဒါသတိရဟာကိုအရင်ဖတ်ပြီးတော့ဘဝကိုစဉ်းစားကြည့်အောင်အဲ့ဒီကပေါင်းလိုက်တဲ့အခါကျတော့စိတ်ကလေးရဲ့စိတ်ပေါ်မှာဖြစ်ဖြစ်တဲ့ဘဝတရားခုနှစ်ခုရဲ့အဲ့ဒါကိုပေါင်းလိုက်လို့ဆိုရင်ရှစ်ခုကနေပေါ်တာအဲ့ဒီရှစ်ခုက indivisible ခွဲခြားပြည့်လို့မရဘူးတစ်ခုနဲ့တစ်ခုခွဲလို့မရဘူးဒါကြောင့်လို့ရှစ်ခုလို့ပြောရတာတော့ဆိုဖန်ရှင်တူဘူးတဲ့သူရဲ့ဆောင်ရဲလုပ်ကြံမှုတွေမတွေ့ဘူးဆောင်ရဲကြတာလည်းဦးတဲ့ကမတွေ့ဘူးအဲ့ဒီရှိခုလုံးပေါင်းလိုက်တဲ့အခါကျတော့မြင်တယ်ဆိုတာပြောလို့ရတယ်အော်ပိဋကဆရာတွေကပြောတာဘုရားသားကတော့နားလည်မှာမဟုတ်ဘူးယေရှုက H2O လို့ပြောတယ်ဟုတ်လားအော်ဟိုက်ဒရိုဂျင်နဲ့ပတ်သက်တဲ့အတိုင်းမှခုရှိတယ်အော်အောက်ဆီဂျင်ကတစ်ခုပါတယ်အားလုံးဒီအက်ဂျန်သုံးခုကိုပေါင်းထားပြီးတော့ရေလို့သိပ္ပံမှာပြောရအောင်ပေါ့ H2O သိပ္ပံဓာတ်နဲ့ပြောနော်အဲသိပ္ပံပညာသင်တဲ့ပုဂ္ဂိုလ်ကြီးဒါတိနေတာအဲ့ဒါလည်းအဲ့ဒီအက်ဂျန်သုံးခုကိုဒီပိုင်းလောက်ပြလိုက်တယ်ခွဲလိုက်ပြလိုက်တယ်ဆိုရေဆိုတာရှိတယ်မရှိတော့ဒီဟာလေးအချိုးချပေါင်းထားမှာရေလို့ခေါ်ရတယ်ဒီတိုင်းနဲ့မြေတိစိတ်လို့ခေါ်ရရဒီရှိခုပေါင်းတာဒီရှိခုပေါင်းတာဒီရှိခုကိုတစ်ခုနှောက်လိုက်မယ်ဆိုလို့ရှိရင်ဉာဏ်သိစိတ်ဆောင်ဖြစ်တယ်အားလုံးက unity ရေးရှိတယ်ကမ္ဘာလောကကြီးကိုကြည့်ရင်စင်တော်တစ်ခုမှမရှိဘူးအားလုံးက unity ရေးရှိတယ်ပေါင်းဆက်ထားတဲ့အနေထားတွေရှိတယ်တကယ်လို့ဒီစိတ်ကလေးတောင်မှပဲဒီလိုပေါင်းထားတယ်ဆိုဘယ်လိုကြောင့်ပေါင်းထားတယ်လို့ပြောလို့ရမြင့်တိစိတ်ကတဏှာအပြည့်ပြောမယ်ရှင်တို့ကမြင်တဲ့မြင်ပြီးတော့သိတဲ့စိတ်ကဒီတစ်ခုတည်းလို့ပြောလို့ထင်ဘာလို့သူရဲ့ဆောင်ရဲလုပ်တဲ့ကုသိုလ်ကိုကြည့်မယ်ဆိုရင်မြင့်တိစိတ်ကလေးကသူကအာယုံကို aware လုပ်တယ်သူ aware နဲ့ aware လုပ်ဖို့ဒီအာယုံကိုအသိမှတ်ပြီးကိုသိချက်ဖို့လေးအတွက်ဘာတွေကဆက်သွယ်ပြရလဲဖတ်တာကစိတ်နဲ့အာယုံကို control လုပ်ပြရတယ်ဒါကြောင့်ဘုရားတော်ကကံတဲ့အာရတ္တဆက်တယ်ပြီးရင်ဝေဒနာက experience တော့သင်ညာကပဋ္ဌာန်းတဲ့ပြီးတယ်အော်စေရနာက encouragement စိတ်ဆောင်ပြီးတယ်အော်နောက်ဧကဂရာကတခုရဲ့ပြည်ရင်အောင်လုပ်ပြီးတယ်မနတိကာရက attention လုပ်ပြီးတယ်နောက်ဇီဝိတ္တေရေဆိုတာ project လုပ်ပြီးတယ်ဟောအားလုံးဒီဘာဝတရားနဲ့ဆုံးစည်းနေလိုက်တဲ့အခါမှာမြင်ခြင်းဆိုတဲ့ကိစ္စတစ်ခုပေါ်လာမြင်ခြင်းဆိုတဲ့ကိစ္စဒီလို function တွေကတစ်ခုစီတစ်ခုစီရှိနေပြီကြောက်ဒီဟာလေးကိုစိတ်တစ်စိတ်ကို unity ဖြစ်တည်ကြောက်စိတ်တစ်စိတ်ကိုသတ်မှတ်ထားနိုင်တယ်လို့ဆိုင်ရဆိုင်ရဆိုင်ကိစ္စတွေတခြားလို့ရှိဒါကိုဘယ်လိုနားလည်ရမလဲလို့ဆိုရင်ကိုယ့်ကိုယ်ကိုယ်ပဲပြန်ကြည့်ပေါ့ဘုန်းကြီးတို့တွေလည်း unity ပဲကျွေးနေတယ်သူတွေက sense organ 6မျိုးရှိတယ်နော် sense organ တွေ6မျိုးရှိတယ်တစ်ခုနဲ့တစ်ခု function ရဲ့ပြူလာဆိုတူဒါတွေကိုပါတဲ့အခါကျတော့ပြူလို့ပြောတာပေါ့နော် sense organ မျက်စိကမြင်ရင်းကိစ္စနဲ့ဆောင်ရနိုင်တယ်အပိုင်းကိုကြားနိုင်ဘူးနော်နားကကြားလာလည်းရှိတယ်မမြင်နိုင်ဘူးနှာခေါင်းကအနားတွေရှိနိုင်တယ်မမြင်နိုင်ဘူးတော့တရားကအရသာပဲသိတယ်တခြားကိစ္စဆောင်ရနိုင်ဘူးခန္ဓာကိုယ်ကြီးရမယ်သိတယ်ခြံရက်အလုံးပေါင်းလိုက်ပါဒီဖြစ်ရပါ ဲ့ဒါကိုပဲလူတို့ပေါင်းပြီးတော့ခေါ်နေတာလေအဲ့ဒါကလေးကိုပဲယတိစိတ်ဆိုတဲ့နေရာမှာလေဆိုင်ရဆိုင်ရဖန်ရှင်နေတဲ့ကျောင်းထဲမှာယတိစိတ်ဆိုတာဖြစ်ကြတယ်ဒီခုစီဒီခုစီခွဲလိုက်ယတိစိတ်အဲ့တော့စကုဝိညာဉ်ယတိစိတ်လေးပေါ်လာလိုက်လို့ရှိရင်ဇာတ်သက်စေတဲ့ခေါ်တဲ့သူနဲ့ပေါ်တော့ unity of a ခုခေတ်ကပြောလဲဆိုတော့ 8 and 1 ပေါ့နော်အဲ့ဒီမှာရှိခုတစ်ခုလဲချက်ရှိခုတစ်ခုလောက်တာအဲ့ဒီရှိခုတစ်ခုလောက်ထားတဲ့ဟာတွေက born together ဒါဆက် born together တို့ကတစ်ခုဖယ်လိုက်ရင်ဇာတ်လမ်းပြတ်သွားလဲဆိုအပြန်အလှန်ချင်းပြည့်နေတာပေါ့ဟုတ်ဘူးလားအပြန်အလှန်ချင်းပြည့်နေတာတူတူချင်းချင်းပြန်အလှန်ချင်းချင်းပြည့်လို့ဆိုတာအဲ့ဒါဆိုပစ္စည်းရောပတ်တာဒါဆက်တာပစ္စည်းရောဆက်တာဖြစ်စိတ်တွေနဲ့စေတသိက်တွေကတူတူရှင်ကျဲပြီးတော့ဖြစ်နေတဲ့အချိန်မှာတစ်ခုဖယ်လို့မရဘူးဖယ်ရရင်ဇာတာကြီးပြိုကြအဆောက်အဦကြီးလိုပဲစုပြီးတော့ထောက်ထားတဲ့အားတစ်ခုဖယ်လိုက်ရင်ကိုပြိုကြသွားနိုင်တယ်လို့လေအပြန်အလှန်အားလုံးကတူတူဖြစ်ပြီးတော့တူတူချင်းချင်းပြုနေတဲ့သဘောကိုသာသနာတတ်တည်ကြီးလို့ခေါ်တာအဲဒါသာသနာပြင်ရောအပြင်လိုက်ရှာရမှာမဟုတ်ဘူးကိုယ်တိုင်ကဖြစ်နေတဲ့စိတ်တွေကသာသနာနဲ့ရပ်တည်နေကြတာပြေတော်လို့ပြောတာဒါသာတပစ္စယအတူမွေးဖွားမိအထောက်အကူပြုနေတယ်။ဒါကြောင့်မို့ပါဠိတည်းကဘယ်လိုခေါ်တော့ဆိုဧကောခန္ဓာတေငနံခန္ဓာနာတေယောခန္ဓာဧကတ္တခန္ဓာနာတပိဓမာရွတ်တဲ့အခါမှာဆိုတော့အိဋ္ဌိနဲ့တားမဲ့ရင်တော့လေဒီအတန်လက်သိမှာပေါ့နော်။ဒိဗ္ဗေနာနဲ့ဧကောခန္ဓာခန္ဓာတစ်ခုဒီတေငနံခန္ဓာနာခန္ဓာသုံးခုလို့နာမည်အားတွေပြတ်တယ်ပြောတာဝေတာတင်ညာအာတေအာဝိညာဉ်စေခန္ဓာ၅ပါး၄ပါးရှိတယ်ဖြစ်မယ်။နာခန္ဓာ၄ပါးနဲ့ဝေဒနာကခြေစပြုတာအကျန်နဲ့၃ခု၊တရားကခြေစပြုတာအကျန်နဲ့၃ခု၊သင်္ခါရကခြေစပြုတာအကျန်နဲ့၃ခု၊၃ခုကတစ်ခုကိုခြေစပြုတယ်၊တစ်ခုက၃ခုကိုခြေစပြုတယ်၊နှစ်ခုကအကျန်နဲ့၃ခုကိုခြေစပြုတယ်။အကုန်လုံးအပြန်အလှန်လောက်ထားတယ်ဆိုတဲ့စိတ်ကိုပြော။အဲ့ဒါကိုသာဟာရတစ်ရှိလို့ခေါ်တယ်။အပိုင်းတစ်ပိုင်းသာသနာပစ္စယအလုပ်ပါဒါသာသနာပစ္စယကုန်ပြီလားလို့မကုန်သေးဘူးဒါစိတ်ပိုင်းဆိုင်အောင်ပြောနော်အဲ့တော့အခုဒီဇေယျအဲ့မှာမြင်ရမှာမဟုတ်ဘူးနည်းပြီးရေးထားတယ်ခဲ့ဟောဟုတ်စဝိုင်းရည်တစ်ခုဆိုနော်ဒီစဝိုင်းရည်တစ်ခုလည်းပါအဲအစိတ်ကလေးတစ်ခုလို့ပြောတယ်အဲ့ဒီစဝိုင်းဆိုတဲ့စိတ်ကလေးတစ်ခုလည်းပါဒီစေတသိက်တွေဟာစုပေါင်းပြီးတော့ဒီအဲ့ဒီစုပေါင်းနေတဲ့စေတသိက်တွေဟာ internal conditioning internal reciprocal အချင်းချင်းအပြန်အလှန်ကျေစုပြုနေကြတယ်လို့ပြောတော့နော်အဲ4 point of view နဲ့ပြောလို့ရှိရင်ဒီပုံစံမျိုးလာပါအဲခုတည်းကဟာလာကနဲ့ပတ်သက်ပြီးတော့ဒါရိတ်သားပြီးရောက်တယ်ဆိုထင်ပါတယ်သဘောပေါက်ပြီးတော့အားသာရသော born together ဖြစ်ပြီးတော့အပြန်အလှန်ကျေစုပြုနေတာတခုခွဲလိုက်ရင်ဆန္ဒမရှိတော့ဘူးဆိုတာဒါကျေစုပြုနေတာလို့ပြောရအောင်ဟုတ်ကဲ့တူတူဖြစ်ပြီးတော့ကျေစုပြုနေတာနောက်တစ်ပိုင်းရှိသေးတယ်အားသာရကအားသာရက born together ကျေစုပြုရဆိုတာစိတ်ဖြစ်လာလို့ရှိရင်တော်မြတ်တဲ့စိတ်တွေကခဏမြင်သိစိတ်တွေလို့အားပြောတဲ့စိတ်တွေအရုပ်ပေါ်မှာဖြစ်နေတဲ့ရုပ်ရှိတဲ့နေရာမှာဖြစ်တဲ့စိတ်မျိုးတွေကလွဲရင်ကျန်တဲ့စိတ်တွေကသူဖြစ်လိုက်တာနဲ့တိုင်နဲ့ရုပ်ကိုထုတ်လုပ်နေတာ။ဟုတ်။စိတ်ကရုပ်ကိုထုတ်လုပ်တယ်လို့ဆိုတာဖြစ်ရှားအောင်ဘယ်လိုနေရာရှိရမလဲလဲစဉ်းစားကြည့်။ဒေါသဖြစ်လာတဲ့အခါမှာဒေါသစိတ်ကရုပ်ကိုထုတ်လုပ်တယ်။ဟုတ်ပါပါ။ဒေါသဖြစ်လာရင်ဒီမှာမျက်လုံးမီးမလာဘူးလား။အဲအဲ့ဒါသူကထုတ်တဲ့ရုပ်ပဲ။ဟုတ်ကဲ့။ခန္ဓာကိုယ်အသားဆက်ဆက်ဆက်ဆက်တုံးလာတယ်၊ဗဇက်ကအတန်လေးထွက်လာတယ်။ဟုတ်လား။အပြုစစ်ပွားတွေတုံးလာတယ်ဆိုတော့အဲ့ဒါသူကထုတ်လိုက်တာပဲလေ။သူကထုတ်လိုက်တာ။အဲ့ဒါစိတ်ကထုတ်။ဒါပြောတဲ့စိတ်ကချင်းလေးဆိုလာအောင်လုပ်ပြီးဟုတ်လား။ပြောတဲ့စိတ်ကတော့ခြေနေတဲ့ရုပ်တွေကိုထုတ်တယ်။စိတ်ဆိုးတဲ့စိတ်ကတော့ခန္ဓာကချမ်းသာတဲ့ရုပ်တွေထုတ်လိုက်။ဒါစိတ်ဖြစ်တဲ့ဖြစ်နေတခြားတိုက်ပွေးတဲ့စိတ်တွေကလည်းထုတ်ပါလား။ကိုယ်ကမသိဘူး။စိတ်ကဖြစ်ရင်သူမွေးဖွားလိုက်တာနဲ့တိုင်တဲ့ရုပ်ကိုလည်းချုပ်ပြီးလား။စာလုံးတွေနဲ့စိတ်ရသားရုပ်ကိုခေါ်တယ်။ဟုတ်လား။ဘောနောမိုင်းမ ိုင်းကနေပြီးတော့ထောက်လို့ပြီး produce by mind စိတ်ကနေပြီးတော့ရုပ်ကိုချက်ချင်းထုတ်တယ်အဲ့ဒါကစိတ်ကဒီမွေးမွေးချင်းရုပ်ကိုထုတ်တယ်ဒါကြောင့်ဘုစိတ်နဲ့စိတ်ကစားရောက်ပါတယ် born to get တာပဲအဲ့တော့ဘူးသွားပြီးတော့ထုတ်လိုက်တဲ့အခါကျတော့စိတ်တွေကအကြောင်းတရားဖြစ်ပြီးတော့သူထုတ်လုပ်လိုက်တဲ့စိတ်ရဲ့စိတ်တွေကိုနည်းနည်းအကျိုးတရားတွေကအကျိုးတရားဖြစ်တယ်သူကြတာပြီးလို့သွားတာနော်စိတ်နဲ့ရုပ်ကိုအဲ့ဒါကိုဘာသာသာပစ္စည်းလို့ပြောတာနော်အဲ့ဒီဘာသာသာပစ္စည်းဖြစ်လာလို့ရှိရင်အကြောင်းတရားကလည်းရှိခိုင်ဖြစ်တယ်အကျိုးတရားကလည်းရှိခိုင်ဖြစ်တယ်ဒါကြောင့်အဖြစ်ဖြစ်ရှင်ချုပ်မသွားခင်ထောက်ပုံပြုနေတာကိုအာဝိကတဖြစ်ရှင်ဘာသာအပြာမှာဒီကိုပြီးတော့တရားဖြစ်တော့ကြောင့်နေတရားဖြစ်ရှင်တချို့ဟာကရစီပရိုဂရမ်အညာညာရတယ်တချို့ဟာရစီပရိုဂရမ်ရလို့ဒီဖက်တာဒီနေရာမှာတော့စိတ်ကအကြောင်းဘက်ကပဲနေတယ်အကျိုးဘက်ကမရှိဘူး။ဒါကြောင့်လို့သူကအင်းရပညာတော့ထောက်ဘူးဆိုတော့ဒီတော်လေးတွေကိုပြောတာ။ကဲနောက်မဟာဘုတ်လေးခုတစ်ခုကြည့်။မဟာဘုတ်လေးခုကလည်းအပြန်ဒီမဟာဘုတ်တစ်ခုကဉာဏ်နဲ့မဟာဘုတ်သုံးခုကို၆ခုပြုတယ်။အဲကဲဘာမှနေတဲ့ဘဝရှိ။ဘာမှနေတဲ့ဘဝမှာဒီလို solid claim ဖြစ်အောင်အလုံးလေးဒီလိုအမာလေးပြောဒီဒီပုံတန်လေးဖြစ်နေအောင်ဘယ်ရုပ်လဲလို့လေးတယ်ဆိုလို့ရှိရင်မချုပ်ဘူးเนาะဒီလိုတန်လေးစုစုစီစီဒီဖြစ်အောင်အမာအခဲလေးဖြစ်လာမချုပ်ဘူးအဲ့ဒီလိုပထဝီဖြစ်လာအောင်ဘယ်သူကစုစီပေးတာလဲဘယ်အာရောစုစီခြေတက်ကစုစီတာစုစီလို့ဒီတန်လေးဖြစ်တယ်အဲ့ဒီရေတန်းကဘယ်မှာရှိရတာလဲဆိုဒီပထဝီပေါ်မှာမီးနေရတယ်သူကတခုနဲ့တခုဆက်ဆက်နေတယ်ဆိုတော့ဘုံဖုံးတော့မယ်ဘောင်ဖုံးဖုံးတော့မယ်ဆိုလို့ရှိရင်ဘာလို့လဲဂျုံဖုံးလို့လုပ်တယ်ပါအဲ့ဒီဂျုံဖုံးနေတာဒီတိုင်းနောက်ရှိနေတာမဟုတ်ဘူးတခုစီတခုစီနေတယ်ဘာလို့ဒီအတုံးခဲရှိအောင်လုပ်လဲရေရဲ့အတုံးခဲဟောရေကအဲ့ဒီဖုံးကိုဆုစီလိုက်ခဲတဲ့တော့အဲ့တော့သဘောကတော့ဒီအမုတ်လေးဆိုတဲ့ပထဝီအသေးစားလေးဖြစ်နေတာတွေကိုအာဝေါနဲ့ဆုစီလိုက်တဲ့အခါအကျုံးပဲဖြစ်လာတယ်။အဲဒီနှစ်ခုကတခုနဲ့တခုအပြန်အလှန်ပြီးနေတယ်ဟုတ်ကဲ့။နော်ပထဝီရှိလို့အာဝေါဆုစီလို့ရတာသူ့ရည်ဆိုဆုစီလို့မရဘူး။ကဲအဲ့လိုနေတဲ့အချိန်မှာဒီအတုံးလေးဟာမားလာအောင်ဘယ်သူကလုပ်ပေးလဲ။ရက်လာအောင်မားလာအောင်ခဲလာအောင်သူကလုပ်ပေးလို့ဆိုတေသောလုပ်တယ်။မားလာအဲ့လိုမားနေတဲ့အတုံးခဲလေးကတိတိတန်တန်ဖြစ်နေအောင်တခြားအရာတွေနဲ့ရောဘယ်သူကစုဆွဲပြီးတွန့်ပေးထားလို့ဆိုဝါရောဆိုဆွဲတွန့်ပေးတာအဲ့တော့ဒီပန်းဝင်ကလေးတစ်ပွင့်ကအခုလိုဇာန်လေးပေါ်နေတာပထဝီအာဝေါဒေသောဝါရောဆိုတဲ့ဒီတဘာဝတရားတွေရဲ့စုထားပုံချောင်ဖြစ်နေတာအဲ့တော့ဒီပထဝီအာဝေါဒေသောဝါရောဆိုတဲ့ဒီဓာတ်ကြီးလေးပါကသူက born togetherအကျိုးတွေကဝေဖွာလာပြီးတဲ့အခါအပြန်အလှန်ထောက်ကူပြုနေကြတယ်။အပြန်အလှန်ထောက်ကူပြုနေကြတယ်။အဲ့ဒီသဘောကိုပြောတယ်။သာသာသာဖြစ်ရော။သူတို့ကရှိနေတိုင်းမှာကျေးဇူးပြုလို့အဖြစ်ဖြစ်ရော။မပြောင်းွယ်ခင်မှာကျေးဇူးပြုလို့အာဝိကတဖြစ်ရော။ဒီလိုပါ။အဲဒီလိုပထမပစ္စည်းဆိုတာဘယ်နေရာမှာဖြစ်ဖြစ်ရှိတယ်။နော်။ပထမပစ္စည်းဆိုတာသဘာဝတရားတွေကိုရှင်းပြပြရလူရဲ့ဘဝကိုလည်းရှင်းပြနေတယ်လူနဲ့ပတ်သက်ရှင်ဘဝကိုလည်းရှင်းပြသက်ရှိတဲ့အားလုံးများအကြောင်းအကျိုးတွေရှင်းပြနေတယ်ပြောရမယ်ဘယ်နေရာဖြစ်ဖြစ်ရသော်ပြဟောထားတဲ့အတိုင်းပဲအကုန်လုံးကလောကကြီးမှာအကြောင်းကြောင့်ပြီးပြီးတော့ဖြစ်နေတယ်လို့ဆိုအဲ့ဒါကိုပဲရသော်ပြကသင်္ခါရလို့ပြောတာအကြောင်းတွေကဖြစ်နေတာလို့ဒီပုံစံဖြစ်နေတာအကြောင်းမရှိတော့ဘူးပြုံးခွဲတော့မှလေလူတွေကအလေးစားရောက်မှသဗ္ဗေသင်္ခါရလို့ဒီလိုဖြစ်နေနော်ဟိုနာယေကျော်ကြတဲ့အခါကျတော့သင်္ခါရဆိုပြီးဖြစ်နေအားလုံးကသတိကလည်းသင်္ခါရပဲသိသွားတော့လည်းသင်္ခါရနော်တက်ရှိတဲ့မဲ့အားလုံးအညာခတ်သိပြီးအကြောင်းတရားတွေကစုပြီးလောက်တာသင်္ခါရဆိုတဲ့အခြေကသင်္ခါရဆိုတာစုပြီးတော့ခါရခံပြီးဆောင်ဒါလူတွေကစုခံနေတာအကြောင်းတရားတွေကစုပေါက်ပြီးခံနေတာတကုရှင်တရားယောဂနေပြီးတော့ create လုပ်တာမဟုတ်ဘူးအကြောင်းတရားတွေကစုပေါက်ခံနေတဲ့ပုံစံပဲ ဒါတတ်မဲ့ကလေးကိုစဉ်းစားကြည့်လိုက်တယ်လို့ပဲပထဝီဓာတ်တွေကကိုယ့်ကိုယ်နဲ့စဉ်းစားကြည့်ကိုယ်တန်ထဲမှာရှိတဲ့အယိုးတွေအားတွေเนาะသူရဲ့ခန္ဓာကိုယ်မှာရှိတယ်ဆိုလို့ရှိရင်အကျဉ်းပြောရစေသူရဲ့ခန္ဓာကိုယ်မှာအကျုံးခဲတွေရှိတယ်အရေးတွေရှိတယ်ထို့အရေးတွေပူအောင်အေးအောင်လုပ်တာရှိတယ်လေတွေရှိတယ်သူတကိုယ်လုံးကိုကြည့်လိုက်လို့ဓာတ်ကြီးလေးပါနဲ့ဖွဲ့ရှိတာဒါရမလို့စပြုမဟာဘူတိကောအယံတာရောညက်စံဒီခန္ဓာကိုယ်ကြီးကမာဟုလေးခုနဲ့ဖွဲ့စည်းထားတာအဲဒီမာဟုလေးပါးဒီဘုံပြုခဲ့တာအတူတူရှိနေပြီအပြန်အလှန်ထောက်ကူပြုခဲ့ကြပါလေဒါရမလို့သာသနာပစ္စယောပြောတာဒီခုနဲ့လည်းသူပြီးနေကြလို့နေတဲ့ရပစ္စယောအပြန်အလှန်ယေရှုပြုနေကြလို့ခါရပညာပစ္စယောရှိနေခဲ့ယေရှုပြုလို့အရှိပစ္စယောအကဲပေါ်မှာယေရှုပြုတာဖြစ်သောကြောင့်အဝိကတပစ္စယောရှုတော်ဆုံးမှာဒီရသော်ပြာကန်ရှင်လေးပြောပြတာကန်ရှင်လေးပြောတော့ဒါရီယာအားလုံးကသဟသတာပဲနော်ဒါကလည်းပစ္စည်းကိုနားလည်နေခြင်းအညာနဲ့ညာနဲ့တူပဲနေတရားတစ်သိရပါတယ်အတူတူပဲဝိပါကတို့ဇာတာတို့အိလရိယာတို့ဇာတာတို့မေကတို့သံယောဇာတို့ဆိုအတူတူလေးပဲလာနော်နည်းနည်းလေးပဲတို့ကဒီကလေးကိုပွဲသွားတယ်ချူချောင်းတဲ့ကလေးတွေကလည်းမျက်စောင်ပြတ်ထပ်ပေါ်သွားတာအဲ့တော့ဘုံတူကဲလာနေနဲ့ဟောနာသတာပြောရပြောမယ်ဆိုလို့ရှိရင်ဒါလေးရှိရုံဆိုရင်ဝေဒနာစံပြောလိုက်ဝေဒနာစံဒါအကုန်လုံးပြောတာပေါ့ကွနော်ပါစက်ကြီးအပြည့်စုံကတော့စာလုံးလေးလာမှာပြည့်စုံတယ်အကုန်လုံးချုံးမှုခေါ်ကသဘောပေါက်ပြီးပြောတာပဋ္ဌာန်းပဋ္ဌာန်းဆိုတာဒီလိုပါလားလို့သဘောပေါက်တယ်ဘယ်လိုဆိုရင်ပဋ္ဌာန်းတရားဟာတစ်ချိန်ကြောက်လို့ရတာပဋ္ဌာန်းတရားစီးပွားတက်ခြင်းလို့ရတဲ့ပဋ္ဌာန်းတရားဖြစ်နေတယ်ပဋ္ဌာန်းဟာနားမလည်ဘူးဆိုလို့ရှိရင်အော်ဘုရားတရားတော်ပဲတရားဟောခဲ့တာလို့ဆိုရင်ကြည်ညိုတဲ့စိတ်နဲ့ရွေ့ရင်တော့ကုသိုလ်ရမှာပဲအော်နားမလည်ဘူးဆိုလို့ရှိရင်ပဋ္ဌာန်းရဲ့သဘောဝါရှင်းရှင်းလင်းလင်းနားလည်ပါတချို့ကဒီပြင်းပြောကြတာကအနေကင်းအောင်ပြောနေကြတယ်။နော်။တကယ်တရားအနေကင်းအောင်ဟောတဲ့တရားပုံဘူးနေတာကတော့။အနေကင်းအောင်ဟောတဲ့တရားကဘာလို့ဆိုရင်ပြိတ္တရားပဲ။ဒီပြိတ္တရားပဲရှိရောအနေကင်းဖို့တတ်တတ်တယ်မဟုတ်ဘူး။လိုက်နိုင်ခြင်းတော့မဟုတ်ဘူး။မထမ်းတရားကြတော့အကြောင်းနဲ့အကျိုးဆက်သွယ်ပြီးတော့ဖြစ်နေတာနားလည်ပြီးဟောတာဖြစ်တယ်။အဲ့တော့အကြောင်းအကျိုးနားလည်ပြီးဆိုရင်ဒီဘဝဒီလိုမေတ္တာမှဟုတ်ဖြစ်ကြည့်ဒီကြောင်းကြောင့်ဒီအကျိုးတွေဖြစ်နေတယ်ဆိုတာကိုမလို့ရင်နဲ့အကျိုးလို့ရင်ကိုမလို့ရင်နဲ့အကြောင်းမလုံးနဲ့အကြောင်းအကျိုးနားလည်လို့ရှင်ဒီအကျိုးမလို့ရင်ဥစဉ်ဒီအကြောင်းမျိုးကိုရှိမှဖြစ်စေမလို့ရင်ဘူးဒီအကြောင်းတွေလုပ်နေတယ်ဆိုရင်ဒီအကျိုးကလာကုန်တာပါပဲသိတာအေးဒါကြောင့်နောက်တစ်ခုကအဲသံဃယုတ်တာဆိုတာကြတော့နာရီယာနဲ့ပတ်သက်လာစိတ်နဲ့စေတသိက်ကြီးရှင်ကျွမ်းမှုနဲ့ပတ်သက်လာပြီးတော့စိတ်တက်ခုပေးတာစိတ်စေတသိက်ကြီးဟာဒီတခုတည်းလို့ဂျူနီဂျီယူနိုက်တက်လောက်တာကဘယ်ပုံစံနဲ့လောက်တာလို့ဆိုလို့ရှိရင်ဘယ်ပုံစံနဲ့ရှိရမှာလို့ဆိုရင်သူကဖြစ်ပေါ်လာတဲ့နေရာနဲ့တနေရာနဲ့ဖြစ်ရတယ်ဒီအာယုံဝင်စားမှုဥတည်တဲ့အာယုံကလည်းအခုပဲဖြစ်ရတယ်။နောက်ဖြစ်လာတဲ့အချိန်ကလည်းတစ်ချိန်နဲ့ပြတ်သွားတဲ့အချိန်ကလည်းတစ်ချိန်နဲ့ဆိုတော့ပွဲပြဆန္ဒမှုတော့မရှိဘူး။စာလုံးပြောရင်ဒီလိုဖြစ်လာတဲ့ဒီလိုပဲချုပ်တာလည်းဒီလိုပဲအာယုံနဲ့တူတယ်၊ပြရောတူတယ်တူတယ်ဒီလိုပြောတာတူနေဘူးပေါ့။တူနေလို့ဖြစ်တာယူနေပြီဖြစ်တော့ပေါ့။ဘယ်သူရင်ယူနေပြီဖြစ်နိုင်။ဒါကြောင့်ပေါက်ပါလာတဲ့နေရာတို့ဆိုတဲ့အခြေခံဘုရားကလည်းတူတယ်ပေါက်ပါလာလို့ရအကြောင်းအာရုံကလည်းတူတယ်ဖြစ်ပေါ်လာတဲ့အချိန်လေးကလည်းတူတယ်ပြတ်သွားတဲ့အချိန်ကလည်းတူတယ်ဘယ်သူမှစောတာမရှိဘူးသူကမှနောက်ရတာမဖြစ်ဘူးအဲ့ဒါကိုသံဃောကလက္ခဏာ၄မျိုးတူသောဖြစ်ခြင်းတူသောချုပ်ခြင်းတူသောအာရုံတူသောမြေရာတူဘူးအပြည့်မှာမှဒီလိုသင်ပေးတာနော်အဲ့ဒီအဲ့ဒီရှုကြောင့်၄မျိုးနဲ့ယူဒီတီဖြစ်နေတဲ့စိတ်နဲ့စေတသိက်တရားတွေကိုသံယုတ္တပစ္စယောလို့ပြောတာ။သံယုတ္တပစ္စယောဆိုတာအဲ့ဒီလိုတစ်ခုတည်းနဲ့လို့တွဲနေတာမျိုးကိုပဲသံယုတ္တပစ္စယောလို့ပြောတာ။ဝိပယုတ္တပစ္စယောကြတော့ကြောင်းပြန်နားလည်ရမှာပေါ့ အဲ့ဒါမျိုးလည်းမဟုတ်ဘူးလို့ဆိုတာအင်းရမြင်ရပြီဆိုတော့အပြာမှန်ရတဲ့ပုံဒါရီကသမတ်ဆောင်တာအောက်ကလေးကြီးပဲတော့နော်အင်းရမြင်ရတော့သတိရတာဝိပါဒကိုဆိုတာကြတော့ဝိပဿနာနဲ့ပဲပတ်သက်ဉာဏ်စိတ်ကိုမပြောဘူးကုသိုလ်စိတ်အကုသိုလ်စိတ်မပြောဘဲနဲ့ကရိယာစိတ်တွေကိုပြောဘဲနဲ့ဝိပဿနာသူနဲ့ဆိုင်ရစေတသိက်တွေရုပ်တွေဟာဝိပဿနာကဟိုကုသိုလ်စိတ်အကုသိုလ်စိတ်နဲ့အမြဲတမ်းရှားနာဝိပဿနာဆိုတာဘာလဲဥပမာကြည့်လို့ဆိုလို့ရှိရင်မှန်တယ်မှာပေါ်လာတဲ့ရုပ်ပုံပါတယ်မှန်တယ်မှာပေါ်လာတယ်ဒုတိယမှန်ရှိတယ်ကိုယ်အရှိတိုင်းကမှန်တယ်မှာပေါ်ပါတယ်ဟုတ်ကဲ့မှန်တဲ့ကရုပ်ကိုပြင်ရင်လို့ရမှာ
ရပါ
ဘူး။ဒါပေမဲ့ဓာတ်ပုံလေးတော့ပြင်လို့ရတယ်။ကွန်ပျူတာနဲ့ဓာတ်ပုံလေးမှာပြင်လို့ရတယ်။ဒါပေမဲ့ရုပ်ကပြင်လို့ရတယ်။ဟုတ်ကဲ့။ပါတယ်ကရုပ်ပြင်မရဘူးဆိုတာဝိပဿနာကတရားကဖန်တီးထားတဲ့အတိုင်းပဲ။ဒီပုံစံပဲ။သူကလှုပ်ရှားမှုမရှိဘူး၊ငြိမ်းချမ်းလှုပ်ရှားမှုမရှိ၊ငြိမ်သက်။သူကအားလုံးကဘာမှမရှိဘူး။ကံရဲ့ပုံရိပ်ပြီးတော့ကံကြမ္မာရဲ့ပုံရိပ်ပြီးကံကြမ္မာခန္ဓာထားတဲ့အတိုင်းရှိနေပြီတဲ့။ကံကြမ္မာရဲ့ပုံလေးတွေဖြစ်ပြီးတဲ့။ဝိဘက်ကိုသူကအနုတ္တဟာ၊နေရုံကအာထုံမှုမရှိဘူး။အာထုံမှုမရှိလို့တန်တငြိမ်းနေတယ်လို့ပြောတယ်။ဟောဝိဘက်စိတ်ကငြိမ်းနေတဲ့စိတ်။ငြိမ်းနေတဲ့စိတ်။လှုပ်ရှားမှုမရှိတဲ့စိတ်။အဲ့ဒီလှုပ်ရှားမှုမရှိတဲ့တွေကိုသူ့မှာလားရှင်တဲ့စိတ်တွေတွေကလည်းဝိဘက်စိတ်နဲ့ရှင်တွဲရတဲ့စိတ်တွေတွေကလည်းမလှုပ်ရှားတော့ဘူး။နော်ဝိပဿနာဘာမှလှုပ်ရှားရင်သူနဲ့ရှင်နေစေတဲ့တဲ့ကလည်းမလှုပ်ရှားကြဘူး။အဲ့ဒီသဘောကိုပြောတာဝိပါကဖြစ်ရောဆို။မလှုပ်ရှားတဲ့နေရာရောက်သွားရင်သူတို့လည်းမလှုပ်ရှားကြတော့လှုပ်ရှားတဲ့ကုသိုလ်တို့အကုသိုလ်တို့နဲ့တွေ့ရင်သူတို့ကလည်းလှုပ်ရှားကြတယ်။ဝိပဿနာတာပဲရဲ့ကမလှုပ်ရှားကြတော့ငြိမ့်နေတယ်။အဲ့ဒါကိုလည်းဝိပါကဖြစ်ရောလို့ညွှန်ပြချင်ပါတော့။ဝိပါကအခြေစုပ်ဖြစ်တယ်။အဲ့ဒီသဘောလေးကိုကိုယ်ရည်ရည်ကနားလည်ရမှာဖြစ်တယ်။အဟာသာနဲ့ပတ်သက်တယ်။နော်။ဒါအဟာသာနဲ့ပတ်သက်လာတဲ့ပစ္စည်းတွေရှိသေးတယ်။နော်။နောက်တစ်ခုကသူလူချာချာတစ်ခုကတတိယတွေကိုးလာတာရှိတယ်။ဘွန်တူကဲတာအတူတကောဖြစ်ရုံနဲ့မကဘူး။သူချာချာကလေးတွေရှိတာ။ဆိုတော့ဇေယျပြေစီရောကြတော့ဗာတတိပိုးလာတယ်ဆိုတော့45လောက်တာဒါသာကကြတော့ဘွန်တူကလာဖြစ်ရုံပဲတစ်ခုခဲလာရင်ရှာလာလေးပြိုလဲသွားတဲ့အနေထားတစ်ခုပြောတယ်ဇေယျပြေစီရောကြတော့အဲ့ဒီပိုးကဒါမို့ဇေယျပြေစီကြတော့ဖိတ်ချောက်ပါလေပြောတာအဲဇေယျကိုဘာသာမပြောင်းမဲနဲ့ဖိတ်ကိုပြန်လိုက်တာနော်ဖိတ်ကိုပြန်လိုက်တော့သမားလည်းမှတော့စေတလုံးတွေကအများကြီးနေဒီလူကဖိတ်ထုတ်နေတယ်ဆိုပါလို့ဆိုမျိုးစုံစကားပြောကြတာရှိတယ်ပေါ့နော်ဖိတ်ဆိုလို့ရှိရင်နားလည်းပဲနဲ့ဖြစ်သွားမယ်ကေတုဆိုတဲ့စေတလုံးကိုဖိတ်လို့ပတ်သက်ပြန်တာဟာဒီအတိတ်ပဲကိုပြန်ဆိုတာမဟုတ်ဘူးခေါ်ရလွယ်မလို့တုံ့ထားတယ်သူ့ရဲ့အတိတ်ကကေတုဆိုတာအကျိုးတရားတွေကိုခိုင်မာစေတယ်ဆိုတဲ့အတိတ်ပေါ့45လောက်တဲ့အဲ့တော့အဲ့ဒီကိုဆရာအကျိုးတရားတွေကိုခိုင်မာနေအောင်မိတ်တိုင်းနဲ့လုပ်နိုင်တဲ့ဆရာတတ်ရှိရှိတဲ့တရားကဘယ်နှမျိုးရှိလို့6မျိုးရှိတယ်။လောဘနဲ့ဒေါသနဲ့မောဟမကောင်းတဲ့ဘက်ကကောင်းတဲ့ဘက်ကအာလောဘအာရောဒအာမောဟကောင်းတဲ့ဘက်က3ခုမကောင်းတဲ့ဘက်က3ခုအဲ့ဒီတရားတွေကိုဒီနေရာမှာဟိတုပစ္စေတော့ပေါ့လေသူတို့ကဘယ်လိုမိတ်တိုင်းလုပ်လို့စဉ်းစားကြည့်ပါစာလုံးမပြောသေးဘူးအရက်နဲ့နားလဲအောင်ကြည့်လိုက်အရက်နဲ့နားလဲအောင်ကြည့်ပုံကြီးရှင်းရှားတာလေးပြောတယ်လူတွေရောစိတ်ဆိုးနေဒေါသဖြစ်နေအဲ့ပါဒေါသဆိုတဲ့ခေတုပါတာနော်စိတ်ဆိုးနေတယ်စိတ်ဆိုးတာကဒေါသဖြစ်နေသို့မဟုတ်ဒေါသဆိုတာနှစ်ခုရှိဟိတ်ဒရက်လို့လည်းပြန်ရမယ်ဖြီးရလို့လည်းပြန်ကြောက်တာလည်းဒေါသလူတယောက်ကြောက်နေတယ်ဟောနှစ်ခုပေါ့နော်စိတ်ဆိုးနေတယ်ကြောက်နေတယ်ဆိုလို့ရှိရင်ကြောက်စိတ်နဲ့စိတ်ဆိုးတဲ့စိတ်ဒီနှစ်ခုကိုစဉ်းစားကြည့်တာကြောက်နေပြီဆိုလို့ရှိရင်သူ့ရဲ့အတွေးကလည်းကြောက်ရတာတွေးရတွေး သူပြောတဲ့စကားတွေကလည်းကြောက်တဲ့စကားတွေပြောသူလုံးဝညံ့မှာလည်းကြောက်မှန်တရားအလုပ်တွေပဲလုပ်ကဲသူရဲ့တရှင်တွေကိုဒီဒေါသစိတ်ဒေါသမပြေမချင်းကြောက်တဲ့အတွေ့ကြောက်တဲ့အပြောကြောက်တဲ့လှုပ်ဆောင်မှုဒေါသနဲ့ပတ်သက်လာတဲ့လှုပ်ဆောင်မှုမှာရှိနေပါအဲ့ဒီအတွေ့အပြောတွေအလုပ်တွေဘယ်သူကမိန်းတိုင်းလုပ်ထားတယ်ဘယ်သူကနေပြီးတော့ထိန်းထားတာလို့ဆိုဒေါသကြီးကထိန်းထားတာပြောတယ်ပြည့်ပြည့်တပင်ဟာရှင်းတမ်းပြီးတော့သစ်စင်အပွက်တွေပွက်အသီးတွေတီးလာအောင်ဘယ်သူကထိန်းတာလို့ဆိုခြေထောက်မြေကထိန်းတာခြေထောက်မြေရှင်းနေသေးလို့ရှိရင်ဒီသစ်ပင်ကြီးကရှင်းတမ်းလေးမှာထွားကြရင်ပါပဲစစ်စင်တိုင်းကူးလာမယ်ပွက်လာမယ်အသီးတွေတီးလာမယ်ဘယ်သူကလုပ်ပေးနေအမြင့်ကရှိအဲ့ဒါလည်းလူပြောပါဒေါသရှိနေသေးတယ်ဗျာဒေါသမပြေသေးတယ်ဗျာကာယဖြစ်နေလို့ဆိုတွေးရင်လည်းမုန်းတဲ့အတွေ့တွေးမယ်ပြောရင်လည်းဟာလားစကားကိုကြမ်းကြမ်းချမ်းချမ်းပြောမယ်ဘယ်တော့မှနှုတ်နှဲ့ညံ့မပြောဘူးဒေါသရှိနေတဲ့အချိန်ဒါသူတွေကိုယ်တိုင်လက်ခံတဲ့စိတ်ဆိုးနေတဲ့အချိန်ကဘယ်တော့မှဟောလားချုပ်ချုပ်သာသာပြောရုံသာမရှိဟောအဲ့ဒီလိုဖြစ်လာတာဘာကြောင့်လဲဆိုဒေါသကဒီတိုင်းပဲဒေါသမပြေမချင်းကလေးတွေဆိုရင်စိတ်ကောက်တာမပြေမချင်းသူကမိတ်တိတ်လောက်တာအဲ့ဒီအမူအရာတွေဟာအကုန်လုံးမိတ်တိတ်ဖြစ်နေတာအဲ့ဒါကိုဒီလိုပြဆိုလို့ပြောတာပဲနော်နောက်ငကညာသားတွေမှာတစ်ခါတည်းကျဲဟိဗျပြဆိုတော့ဒေါသဖြစ်နေလူတွေကဟိုတစ်မျိုးဒေါသမဖြစ်ဘူးဆိုရင်တစ်မျိုးစကားပြောတာကွာသူငကညာသားတွေဒေါသဖြစ်လို့ရှိရင်ဒါပြောဘလတ်ဒီဟဲဆဲရတဲ့ပဲဒီဟဲလို့ဆဲတယ်ဒေါ်လာပြီးပြေသွားပြီဆိုရင်စစ်တီအန်ဒီဒီယာတဲ့ဖြစ်တော့စကားလံကပြောင်းသွားစကားလံကပြောင်းသွားဒေါ်လာပြေတာနဲ့မပြေဘူးအလုံးကိုခွာချအဲ့ဒီလိုဒေါ်လာစိတ်ကလေးဒေါ်လာလေးမပြေသေးတဲ့ညလူရဲ့အမှုရာတွေဟာပြောင်းလဲမှုမရှိဘူးမျက်နှာကတင်းတယ်စကားပြောတဲ့အခါမှာမာဆက်တယ်လှုပ်တဲ့အခါဆောင်းဆောင်းအောင်အောင်လှုပ်တယ်အဲ့ဒါလေးကိုဘယ်သူကနေပြောမိတ်တိတ်လောက်တာလို့ဒေါသမိတ်တိတ်လောက်ဒေါသလည်းမရှိတော့ဘူးစိတ်ချိန်သွားပြီဆိုတာတွေနဲ့အဲ့ဒါတွေရှိသေး
တယ်ရှိ
အဲ့ဒါတို့ကြာတာဟိတုပစ္စည်းအောင်ဆိုတာဟုတ်ဒါချင်းချောင်းပြောကြာတာလည်းပြည်ဒေါသလိုလည်းဒေါသချိန်သွားပြီဆိုရင်အာရောဓဖြစ်လာပြီဆိုလို့ရှိရင်ဒီမှာတိတ်ပွေလာတယ်ညံ့လာတယ်ဒီတစ်ခါတော့ကူကြီးချင်းလာတယ်ပြောတာတွေကပြောဆိုဆက်ဆံမှုတွေပြည့်ပြည့်လာလောဘနဲ့ချိုးယူတယ်အာလောဘနဲ့ချိုးယူတယ်လောဘရှိနေတဲ့အချိန်မှာဘယ်တော့မှပြူဝံတန်းမှုမစင်စားဘူးအာလောဘရှိဖြစ်နိုင်ပြူဝံတန်းမှုစင်စားဟောမောဟလည်းမောဟရှိနေသေးတယ်လူကပြောတယ်ကိုယ်ကခံရတယ်လုပ်တယ်ကိုယ်ကခံရတယ်တွေးတာလည်းလည်းအချိန်ကိုမတည့်ဘူးအာမောဟဆိုတဲ့အသိဉာဏ်လေးဖြစ်လာရင်စင်စားတာလည်းချောင်းအောင်လို့နော်ပြောလိုက်ချင်တဲ့ကြောင်းကျွညီညွတ်တဲ့လောက်တာခံရလေးလည်းနေသက်တာဟောကံလူကနေပြီးတော့မိတ်တိတ်လောက်ကံလုံးဆုံးအလောဘရောဒေါသမောဟအလောဘအရဏမောဟဆိုဒီတရားတွေအခုဆောင်ပြီးတော့ဖြစ်နေတာအဲ့ဒါကိုဆိုလို့တဲ့ဣတုပစ္စေယောဘုံတူကြတာဖြစ်ပြီးတော့ဓာရီရှိနေတဲ့ကျေကျေကျေနေတဲ့တာကြောင့်ဣတုပစ္စေယောသဟာသာပစ္စေယောရှိနေတဲ့ကျေကျေကျေကိုအာရိပစ္စေယောမကင်းကွာမီကျေကျေကျေဒီအတွက်ကြောင့်အာဝိကတပစ္စေယောဒီလိုဆိုလို့တာနော်အဲ့တော့ကိုယ်ကိုယ်စိတ်ဆွဲတယ်တိထားပေါ့။ဟောငါဒိဋ္ဌိစီရောဖြစ်နေမှာလား။ဒေါသနဲ့။အဲ့ဒါဖြစ်တာ။တိစိတ်လေးမပြေမချင်းခန္ဓာကလေးကြောက်ဥစ္စာတိတ်တာ။ဒေါသလေးမပြေမချင်းကြောက်ဥစ္စာနဲ့။အေးအဲ့ဒါဒိဋ္ဌိစီရောပတ်တယ်။ဒီလိုနားလည်လို့လိုရတယ်။ကဲတဏှာကြီးပြည့်မှန်နေပြီဆိုတော့ခိတ္တကနာဆယ်တဲ့လောက်ပြိလုပ်မယ်။ပြီးတော့မှချက်ပြီးတော့ဖြတ်ပြောမယ်။သာဓုသာဓုသာဓုဒေတုပစ္စယောသာသဟာသာပစ္စယောယေအစိမ့်ပိုင်းတစ်ခုပဲလို့ပြောတာ။သာသနာပစ္စယောနဲ့ထူးခြားတဲ့စေတသိက်၆ခုဒေတုပစ္စယောထက်ခွဲကြ။သာသနာပစ္စယောဆိုတဲ့အထဲမှာတဲ့ဒီလေဥပ္ပစ္စောပါဠိနာဖြစ်သောအဲလိုတော့ပေါ့သူကဧဒုပ္ပစ္စောဆိုတာစိတ်တဲ့တဲ့တဲ့အာသနာတ္တပစ္စောကစိတ်တဲ့တဲ့တဲ့အာလုံးကုန်သွား ပြည့်ပြည့်စီရောကြတော့လောဘဒေါသမောဟအာလောဘအာရဏအမောဟဒီ၆ခုပဲလို့ပြောတယ်။ဒါသူရဲ့ special function ပေါ့ special function အဲ့တော့ပြည့်ပြည့်စီရောကနာသာတစီရောကိုထုတ်ပြီးတော့ပြောတဲ့ခါတည်းကတော့နောက်တစ်ခုအဓိပတိပစီရောဆိုတော့ဒီပစီပစီရောနဲ့ပတ်သက်ပြီးတော့အဓိပတိပစီကမျိုးရှိတယ်အဓိပတိဆိုတာလောဘချီးဆိုခြင်းလို့သိကြရပါမို့ဒါနဲ့အကျိုးတရားလေးကိုထုတ်လုပ်တဲ့အခါမှာသူကပိုင်သူပိုင်နဲ့ဟောပုပ်ဆိုချီးဆိုပြီးတော့လုပ်တဲ့အခါချုပ်ကန်ထားတဲ့ဘောလေးရှိတယ်ချုပ်ကန်ထားတယ်ဆိုတာသူကဥဆောင်ပြီးတော့အာဟာရအနေထားမျိုးပေါ့ပဲသူချစ်ရုံပြပေါ့ပဲနဲ့သူကအားလုံးကိုချုပ်ကန်ကြီးဆိုးထားနိုင်တဲ့စိုင်းရတတ်ပြီးတော့ပို့နေပေါ့အာယုဘက်ကပြောလို့ရှိရင်အာရမဏအဓိပတိစေတသိက်အချို့နဲ့ပတ်သက်ပြီးပြောလို့ရှိရင်အဓိပတိ၄ပါးဆိုတာစေတသိက်ဆန္ဒအဓိပတိဆန္ဒအဓိပတိခရမတိကပိုက်နဲ့ပေါင်းလိုက်တဲ့အခါဆန္ဒအဓိပတိအာဝိရိယဓိပတိစိတ်ဓာတ်ဓိပတိဝိမာန်ဓာတ်ဓိပတိသံဃာဆိုတာသံဃာစေတိတ်ကိုပြောတယ်။နောက်ရတဲ့မတူဘူး။အာဝိရိယဓိပတိဆိုတာဝိရိယစေတိတ်ကိုပြောတယ်။စေတိတ်ဆိုတာစိတ်ရဲ့ဘာဖြစ်ပေါ်လာတဲ့ဘာဝတရား။စိတ်ဓာတ်ဓိပတိဆိုတာစိတ်ကိုပြောတယ်။ဝိမာန်ဓာတ်ဓိပတိဆိုတာပညာကိုပြောတယ်။အဲ့တော့စေတသိက်သုံးခုနဲ့စိတ်စိတ်အားလုံးနဲ့စေတသိက်ကြတော့သုံးခုရဲ့ဆန္ဒရဲ့ဝိရိယရဲ့ပညာရဲ့အဲ့ဒီသုံးခုဟာဆိုင်ရဆိုင်ရကိစ္စတွေမှာတို့ကပရမိုချီဆိုပြီးတော့ကျူရီယာတွေကိုခြေစွပ်လိုက်တယ်။ဒါကြောင့်မို့သာသာကဒီပြီးတဲ့ကသူ့ကိုရေးထုတ်လိုက်တာပဲ။သာသာကဒီပြီးတဲ့ကဟောသာသာကဖြစ်စီရောတဲ့ကဒီရေးထုတ်တာအဲတော့သံဃာဆိုတဲ့စေတသိက်လေးတစ်ခုပြောမယ်ဆိုရင်သံဃာဆိုတဲ့စေတသိက်ဟာစိတ်ပေါင်း69လို့ထင်တယ်။ဘုန်းလည်းခဏလေးမပြောရတာမေးစိတ်69လို့ထင်ပါလ
ား
79ပါ79ဘုန်းသံဃာရှင်တဲ့စေတသိက
်
69ဟုတ်ပြီ။အဲတော့သံဃာစေတသိက်ဒီစိတ်ပေါင်း69မှာဖြစ်တယ်စေတော့69ခုမှာဖြစ်တဲ့အဲဒီအဓိပတိကိစ္စတတ်တဲ့သံဃာကြတော့ဒီ69ခုလုံးမှာမရှိဘူးသူကသောစိတ်လို့ဆိုတဲ့သွားအားပြည့်တဲ့စိတ်မှာရှိတယ်သွားပြည့်တဲ့ဒိဋ္ဌိသောနဲ့ဒိဋ္ဌိသောဆိုတဲ့ဖိတ်နှစ်ခုရှိတဲ့ဒိဋ္ဌိသောအကုသိုလ်ဘက်ကလည်းရှိတယ်ဆိုပါလို့လောဘကူစိတ်ဆိုလို့ရှိရင်လောဘရှိတယ်မောဟရှိတယ်သောတုစိတ်ဆိုလို့ရှိရင်ဒေါသရှိတယ်မောဟရှိတယ်ဒါကိုတွေးရလို့ခေါ်တယ်။သောဆိုတာကုသိုလ်အကုသိုလ်အချို့သောကိရိယာတွေကိုသောလို့ခေါ်တာ။ဝိပဿနာကယေဝရအဖြစ်သောကသောကိစ္စမဖြစ်ဘူး။ဖို့စိတ်နဲ့သောကိစ္စဖြစ်တယ်။သောဆိုတာတင်နာရှိဒီဒိုင်နမစ်ကြီးဒိုင်နမစ်ကွန်ရှပ်စ်နက်မျိုးသွားအားရှိတယ်စိတ်မျိုး။အဲ့တော့ဒီရိတော်နဲ့ဒီကိစ္စမှာရှိတဲ့သံဃာကိုသံဃာဒီပိဋကကိုအဲ့ဒီသံဃာအဲ့ဒီစိတ်တွေကိုသူချုပ်ကန်နိုင်တယ်ချုပ်ကန်တယ်ဆိုတာသူကရှည်ရမ်းတင်ပြီးတော့ထွက်လာတယ်ဆိုလို့ရှိရင်ကျန်တာတွေကအကုန်သူ့နောက်ကလိုက်ကိုလာရတယ်သူရဲ့သွားဆောင်မှုနောက်ကပါသွားကုန်သူကသွားအားကြီးတယ်ဒါကြောင့်မို့အဓိပတိဆိုတာတခုလေသူအုပ်စိုးသွားကြံနေသူကခေါင်းဆောင်တော့ပေါ့ခေါင်းဆောင်ဆွားရက်ချက်တဲ့ခေါင်းဆောင်ကဲဆန္ဒအကြောင်းလေးကိုလည်းပြောအောင်လူတွေကဆန္ဒရှိပြီဆိုလို့ရှိရင်ဒီနေ့အားလုံးကိုစွတ်နိုင်တယ်ဒါသိတာဆန္ဒပြင်းထန်လာပြီဆိုလို့ရှိရင်အားလုံးကိုစွတ်ပြီးရင်ငွေသိန်းပေါင်းများစွာကိုလည်းစွတ်နိုင်ဆန္ဒဆန္ဒရဲ့ဆွမ်းအားဘလောက်ကြီးတဲ့ဆန္ဒနိုင်ဖះလောင်းတော်တွေကတော့တက်သွားတယ်ဆိုတော့စီးတဲ့ဥစ္စာတွေအကုန်လုံးဖြတ်တော့ပြီးသူရကြံတာကဟော အဘိဓိကဉာဏ်တော်ကြီးကိုရတယ်။အဲဒီအဘိဓိကဉာဏ်တော်ကြီးကိုရချင်တဲ့စိတ်ဆွမ်းဆန္ဒကြောင့်ရှိရတဲ့ဉာဏ်ရည်ကိုပုံဆုံးမနိုင်။အဲဒါဆိုအခုခေတ်မှာလည်းပဲတွေ့ရဟိုကြောက်ကံကြရတဲ့အားရတယ်ဆန္ဒရှိတာ။တချို့ဆိုရင်နော်ဘလော့ခ်ကုန်းကုန်းဆိုပြီးတော့ရှိတဲ့အရဆုံးမပြီးတော့ခရတဲ့ဘယ်သူကဆောင်းဆောင်တာလဲဆန္ဒအစဆန္ဒချင်းလာပြီဆိုလို့ရှိရင်ဘယ်မှာတာရှိလို့ဆန္ဒကတော့လောဘကိုလည်းတတ်တယ်ဆိုတော့ဒေါသလည်းတတ်တယ်သူဆွမ်းအားထက်လာပြီဆိုလို့ရှိရင်အားလုံးဖြစ်လာ wish to do ပေါ့အဲလိုနဲ့ wish to do ပြုလုပ်ခြင်းတဲ့သဘာဝတရားလို့လောဘနဲ့တော့ပြုလို့လောဘကပြုလုပ်ခြင်းတဲ့ပုံမှာအပေါ်လုံးဆိုရင်တွေ့တာထားတယ်တတ်တဲ့အတွက်ကလည်းဆိုတော့ဆန္ဒကကြွတာမှုမရှိဘူးတတ်မဲ့မှုမပါဘူးအဲဆန္ဒရဲ့ဘောပဲဒီလေချင်းဆိုရင်လောဘမဟုတ်ဘူးလေဟိုချင်းဆိုရင်လောဘမဟုတ်ဘူးဆိုပါလို့ဝိညာဉ်နဲ့တရားနာခြင်းနဲ့တူပါ့မလ
ားတူပါပါဘုရား
ဝိညာဉ်နဲ့ဆိုတာပဲပွဲပေါင်းတယ်ဆိုတာဒီပေါ်တွေ့တာပြီးတော့အားရတဲ့အံကြားရမယ်အထူးခြားခြားလေးတွေမြင်ရမယ်လို့စိတ်ထဲမှာပျော်ရွှင်ရည်မြင်ရမယ်ဆိုတဲ့တွေ့တာကိုပျော်ရွှင်ပေါ်မှာတွေ့တာဖြစ်တာ။အဲ့ဒါလေးပါ။တရားနာခြင်းလေဆိုတော့ကျတော့အဲ့လိုတွေ့တာမျိုးမဟုတ်ဘူး။နော်။အဲ့ဒါကြောင့်မလို့ဆန္ဒကြီးစိုးလာပြီဆိုလို့ရှိရင်လောဘကလည်းတရားပြတ်လိုက်တယ်။ဒီလိုဓာရီဆောင်းလို့နိုင်တယ်။အခက်ခဲတွေအလုံးဖြတ်ကျော်နိုင်တယ်။ဒါကြောင့်မလို့ဘုန်းကြီးကအင်္ဂလိပ်လိုပါဠိလိုရှိတဲ့စကားလုံးကိုအင်္ဂလိပ်လိုရှိဟိုသက်တရအောင်အင်္ဂလိပ်လိုရေးတယ်အင်္ဂပါဠိလိုကသာသာဝေသောကိညာမခံမှာနားသိချက်ကြီးသာသာရှိလာလို့ရှင်မပြည့်စုံတဲ့ကိစ္စဆောင်ရှိဘူးအဲ့ဒါကိုအင်္ဂလိပ်လိုအပြောပြန်မယ်ဆိုရင်သာသာဘိတ်စတိအင်ပိုစီကိုပိုစီမဖြစ်နိုင်တာလည်းမဖြစ်အောင်လုပ်သာသာမဖြစ်နိုင်ဘူးဆိုတာကြီးဒီလောကမှာသာသာအဲ့ဒါကြည့်ရင်ပြန်ထားတယ်။ဒီဝဲတောင်ကြီးကိုမရောက်ရအောင်တက်တယ်ဆိုတော့ဆန္ဒကြောင့်ပေါ်ရအောင်တက်တယ်။အဲ့ဒါကြည့်ရင်အာမေရဲ့အကောင်များလည်းတော့ဖဲအာမေရဲ့များများအသက်ဒီမှာမကြောက်ဘူးဆန္ဒသွားတာ။ဒါပဲတော့ဆန္ဒဆန္ဒပြစ်တူဘူး။ဒုချင်းအဲ့ဒါကျင်းဆန္ဒပြီးဆိုရင်သူဟာဆန္ဒကိုရှေ့ဆောင်ပါလိမ့်ဆိုရင်ဘာကမှငဲခွဲတယ်။နောက်ဆုံးအသက်တောင်မှငဲခွဲပြန်တယ်ကျိုးစားအထုတ်မှုဆိုချက်အဲ့ဒါအတိအကျတက်ပါတယ်။အတိအကျတိကျတော့အဲ့ဒါကိုပြောတာနော်။သံဃာတိ။သံဃာတိ။သံဃာကိုခြေလမ်းတင်ပြီးတော့လောက်လာပြီးဆိုရင်ကောင်းတဲ့အလုပ်ဖြစ်စီမကောင်းတဲ့အလုပ်ဖြစ်စီလောက်ဖြစ်လာတယ်။အဲ့ဒါကြောင့်ဘုန်းကြီးတို့တွေကကောင်းတဲ့အလုပ်တွေရွေးပြီးတော့သံဃာဖြစ်ဖို့လိုတယ်။ကောင်းတဲ့အလုပ်နဲ့အောင်မြင်လာတဲ့သံဃာကျတော့သံဃာတိပတ်ကိုခေါ်နိုင်တယ်ဆိုတော့ဒီ wish အသိကြီးရဲ့အရေးရှိတယ်နော်။ဆန္ဒကိုစတိတကျမိမိတဏ္ဍာမှာလေးချက်ပြီးတော့ပြည့်စုံပြောင်းထောင်ထားလို့ရှိရင်အသက်ကိုတော့ဆက်ဆံထားလို့ရတယ်လို့ရှိတယ်။ရသော်ဘုရားရဲ့ရသော်ဘုရားဟာတက်တော်ရှိစေပြေဝရတဲ့ဆယ်လားလောက်အလုံးမှာအမြဲတမ်းကြီးကျယ်တဲ့ serious disease ယောဂဖြစ်တယ်ပေါ့။အဲ့ဒီယောဂကသူကတည်တော်နိုင်တဲ့ယောဂတရားအရင်ဖြစ်တဲ့ယောဂဆစ်တဲ့ပြေကိုဆယ်လားလို့လေးတယ်အဲ့ဒီချိန်မှာယောဂကြီးတဲ့ဖြစ်တော့ရသော်ရသူပဒါကိုနောက်ဆယ်လားကြာရင်သူပဒါကိုတရားဟောဖို့ကိစ္စလေးထွက်ချက်တယ်အဲ့ဒါကြောင့်မလို့တေလို့မဖြစ်သေးဘူးသူ့အတွက်ကတော့တရားကိစ္စဖြစ်တယ်တရားဟိုတရားလည်းကျတော့ပြာတည်တယ်လက်လိုက်ချာလို့ရှိတည်တယ်လို့ဆိုတာကဒေါသကြောင့်တည်တယ်နေတယ်ဆိုတာဒေါသဘုရားကဒေါသလည်းမရှိသေးဘူးကြောင့်တည်တယ်ဆိုတာလည်းမရှိဘူးနော်ဒေါသမရှိသေးဘူးကြောင့်တည်တယ်ဆိုတာလည်းမရှိဘူးလောဘမရှိသေးဘူးကြောင့်နေတယ်ဆိုတာလည်းမရှိဘူးအဲဒီမှာသုပ္ပဒါကိုတရားဟောဖို့ကိစ္စအမတန်အရေးကြီးတယ်သုပ္ပဒါအတွက်အရေးကြီးတယ်ဘုရားအတွက်အရေးကြီးတာမဟုတ်ဘူးအဲဒါကြောင့်လို့ညက်တော့ဘုရားဆယ်လာဒီယောဂကိုဒီဆက်တဲ့ဒီဘက်သုံးချပြီးတော့ထိလိုက်ယောဂကိုမပေါ်အောင်ပြန်ပြီးထိထားချက်ချင်းကျမ်းမှာပါ စိတ်နဲ့ပြန်ခုစားတာအာယုသင်္ခါရလွတ်တယ်ဆိုတာဒီအာယုသင်္ခါရဆိုတာသမာဓိဉာဏ်ဉာဏ်ထားပြီးတော့ယောဂမပေါ်အောင်ထိန်းတာခုခေတ်စကားနဲ့ပြောလို့ဆိုရင်တော့အဲ့လောက်တော့မဆောင်ဘူးပါလေသူတွေမသိအောင်ပါလို့ဆုံးကုန်တဲ့ထိုးထားတယ်ကျုပ်ရဲ့မသိအောင်ကြားဘူးလားပြောစေဘာလေးအိမ်ကျန်းယူမယ်ဆိုရင်ဘာလို့ပဲဆုံးကုန်တဲ့ထိုးပြီအဲ့ဒါမှမသိအောင်ဆုံးခဲ့တယ်အဲ့မြတ်စွာဘုရားကတကယ်ကိုဓမ္မဆုံးကုန်တဲ့ထိုးထားတယ်သဘောလေသဘာဝဝင်စားထားပြီးတော့ဒီယောဂနောက်ထပ်မပေါ်အောင်ထိန်းထားတယ်မပေါ်ဆယ်ရက်နေပြီဒီယောဂမပေါ်အဲ့ဒါကိုအာယုသင်္ခါရလာမှာမှတ်ပြီးခေါ်တယ်သဘာဝဆွမ်းအားတွေတိုးမြင့်ပြီးတော့ဝိပဿနာဉာဏ်ကိုအသေးစိတ်ပြင့်တင်ပြီးတော့သဘာဝလာမှာကိုဆွမ်းအားတဲ့လာမှာကိုဝင်စားထားလိုက်တဲ့အခါမှာခန္ဓာကိုယ်မှာဒီသေသေးတဲ့ယောဂဝင်တာလောကမပေါ်ဆယ်ရက်ကြည့်နောက်ကြတော့ဗျာဒီဆယ်လာရဲ့ဟိုဘက်ကငါဒီတမာဘက်နဲ့မထိတော့ဘူးလို့ဆိုတဲ့အခါကျတော့တဲရှစ်တဲ့ပြည့်ရောပြည့်ရောဆံသွားတာဆက်စိမ်းထားရဲ့ညာလေးရှင်အန္တနာကိုမြတ်စွာဘုရားမိတ်တယ်ဟောဒီသန္တာဝိရိယဝိပန္နစိတ်တယ်ဆိုတဲ့စိတ်ကဝိပန္နဆိုတဲ့အဋ္ဌိပတ်လေးပါပွားထားလို့ရှိရင်လူတွေရဲ့တတန်းစိတ်အောင်လည်းနေလို့ရတယ်တတန်းကျော်ပြီးတော့လည်းနေလို့ရတယ်ဗျာမရှိသူတို့ရှင်းတာကမနက်ကနောက်ရှိတာလေးတွေ့တာ။ဘာရောက်မှာမသိဘူးသူကဉာဏ်မပေါ်တာတော့ဘုရားကဒီလိုမဲရှိနေတာကိုသူလျှောက်ရမှာမသိတော့ရှင်ဘုရားအများအတွက်အသက်အာယုကဆင်းအောင်အာယုကကျော်အောင်ဒီမှာမသေးပါနဲ့ဟုတ်ပေါ့နော်။ပြိတိမှာမဆံပါနဲ့အောင်လို့လျှောက်။သူကနေတောင်းမှန်။မတောင်းမှန်တော့မတောင်းမှန်တောင်းပန်လေးကိုတောင်းပန်လေးကသူဘာလို့မှမသိဘူး။ဘန္တရဲ့အောက်ချက်ထားတယ်ဘာလို့မှမသိဖြစ်ပါ။အဲ့ဒီချိန်မှာမြတ်စွာဘုရားလက်တော်ကနေထိန်းတာကိုဆုံးတော့တယ်စိတ်ဆုံးဖြတ်တယ်။အဲ့ဒီယောဂဝိနာပြန်ပေါ်လာပြီးတော့ဌာနေပြိတ္တဆက်ပါ။အဲ့လိုထိန်းထားလို့ရတယ်။ဒါကြောင့်လို့ဖယားရံမကဘူးခုခေတ်မှာလည်းရှိဆန္ဒရှိတဲ့အခါတချို့အမေဟိုဖေဟိုတွေကသားကအဝေးနေတာ၊သမီးကအဝေးနေတာဆိုပြီးတချို့လေသားမရောက်သေးလို့၊ကိုကြီးမရောက်သေးလို့အဆက်ထွက်နေဘူးရှိတယ်။ကြောက်နေကြတာခင်ဗျ။ဒါလည်းပဲတာမန်ဆန္ဒလေးတစ်ခုပဲလို့အမြဲတမ်းဆွမ်းတဲ့လို့ပြောတယ်။ဒီချင်းထားတဲ့ဆန္ဒမဟုတ်ဘူး။ဒီချင်းထားတဲ့ဆန္ဒဆိုရင်ကြီးရပို့ပြီးတော့ဆွမ်းထက်နိုင်တယ်။ဆန္ဒကိုလေးချင်းနဲ့အဲ့ဒီပဲတရားနဲ့ဆန္ဒကိုဆန္ဒကိုဥတည်ပြီးတဲ့အခါမှာသမထကျင့်စဉ်ဝိပဿနာကျင့်စဉ်တွေကျင့်တာပြောတာ။ဒီတော့ဒီအဓိပ္ပာယ်ပစ္စယောဆိုတာသဟာသနာတွေကထုတ်ပြီးတော့ဒီဆန္ဒရဲ့စွမ်းဆောင်မှုကဘလောက်ပြပါလေဆိုတာမြတ်စွာဘုရားအဓိပ္ပာယ်ပစ္စယောဆိုပြီးခေါ်တာတခုနော်။နောက်တစ်ခုကဝိရိယရဲ့စွမ်းဆောင်မှုဆိုတာလည်းအထက်ကြီးပါလေ။လောကလူတွေကကံတိုင်းနဲ့ဆိုပြီးတော့ကံကိုကြည့်ပြီးတော့ရှုံးပေးရကြတယ်။ဘာလို့ဝိရိယတော့ပါ့။ဝိရိယကလည်းလေဆောင်းဆောင်မှုပြင်းထန်လာလို့ရှိရင်ဒီကလည်းမဖြစ်နိုင်တာကိုဖြစ်အောင်လုပ်တယ်။ဒါကြောင့်မို့မြန်မာစကားတွေလည်းသိတယ်။အေးဝိရိယရှိလို့ရှိရင်ဘာဆုံးဖြစ်တယ်။မဖြစ်တဲ့ကိစ္စမရှိဘူး။ဝိရိယမတော်ကိစ္စမှာကံမှန်တော့တဲ့စတိဝိရိယရှိတဲ့ပုဂ္ဂိုလ်မှာမကြီးနိုင်တဲ့အလို့ဆိုတာမရှိပါဘူးလို့ပြောကြတယ်ပေါ့။ဝိရိယနဲ့သိအပေါ်စီကပေါ်စီပေါ့တခြားမှာတော့ဝိရိယတော့ဒီတကယ်လို့ဆိုတော့ဘယ်လိုနေရာမှာတောင်းလို့ဆိုတော့ God makes the impossible possible ဒါတော့ဝိရိယကလည်းအဲ့ဒါကိုတောင်းလို့ရှိတယ်နော် God makes the impossible God ဆိုတဲ့ခြားရာဘုရားကြီးကမဖြစ်နိုင်တာဖြစ်အောင်လုပ်တယ်သူတို့တောင်းတဲ့စကားတော့ထားအဲ့ဒီတကယ်လို့ကိုဘုန်းကြီးကပြောပြီးတော့ဝိရိယ makes the impossible possible ဝိရိယဆွမ်းအားနဲ့ပဋ္ဌာန်းကြီးပါတယ်လောကမှာကြိုးစားမှုကြောင့်ရလာတဲ့ပုဂ္ဂိုလ်ကြီးအများကြီးလေအနေထားမြင်ရတဲ့အောက်တန်းကျတဲ့အနေထားကဖြစ်စီဝိရိယရှိတဲ့ပုဂ္ဂိုလ်ကတိုးတဲ့မြန်မာကဘယ်ကိစ္စမှမဆိုဝိရိယရှိတဲ့ပုဂ္ဂိုလ်ကထက်တန်းရောက်လို့ဆိုတာဒါအထင်ရှားတယ်ဒါဝိရိယဒီတကြီးပဲဆိုတော့ဘုန်းကြီးကပါးတဲ့ဇက်ကိုဖတ်လို့ရှင်တယ်ဒါတခုတွေ့ရတာအတ္တကဆက်စပ်အဲ့ဒါကမင်းရဲ့ကာလင်္ကမင်းစိတ်ခင်းရမယ် အတကမင်းကသူ့ရဲ့စစ်တပ်ကလူတစ်ထောင်ပဲရှိတယ်။ကာလကမင်းကတောင်းချီရှိတယ်။အဲအားကြီးပေါ့အဲ့ဒီကတော့။တောင်းချီပြီးတဲ့စစ်သားစစ်တပ်နဲ့တစ်ထောင်လောက်ပဲရှိတဲ့စစ်တပ်။ဒီနှစ်ခုနဲ့ရှင်ကြိုင်ကြီးစစ်ထိုးကြ။တကယ်စစ်တပ်ကြီးခြေတန်းရောက်ပြီးတော့စစ်တပ်ကိုရက်ရက်ချင်းချင်းလောက်ထားတဲ့အချိန်။အဲ့ဒီနေရာမှာစစ်သေးကြီးကပါရှိဘုရားကလည်းရေသိကြီးစီသွားတော့ဒေရီမေးလာနော်ရေသိကြီးစီသွားပြီးမေးဘယ်သူနိုင်လဲပေါ့ဘယ်သူနိုင်နေရှိတယ်ဆိုတော့ယဉ်ကျေးကြည့်လိုက်ရင်ကိုယ်ကလည်းငါမေးနိုင်တယ်ဆိုတာရှင်းရှားဘုရားကစိတ်အင်အားကောင်းတယ်ကလည်းငါမေးနိုင်တယ်နောက်အဲ့ဒီရေသိကြီးစီကိုတရားမင်းကငါလေးရှိတယ်တရားမင်းကိုမေးလိုက်တော့လည်းကလည်းငါမေးနိုင်တယ်လို့ပြောတော့တခြားပြောတာကတော့ကာလင်္ကာမင်းနိုင်အဲ့ဒီသတင်းတွေကြားတဲ့အခါကျတော့အတ္တကမင်းပဲကပညာရှိပြည်ရဲ့ကောင်းတယောက်ရှိတယ်။နန္ဒီဒေနာလို့ခေါ်တယ်။အဲမြန်မာစာပေရဲ့မှာလည်းနန္ဒီဒေနာပြုဆိုတာရှိတယ်ပေါ့။အဲ့ဒီနန္ဒီဒေနာဆိုတဲ့ပညာရှိမှာကပြောတာ။ကြောက်ကြလို့လုံးကဒေဃာပါရှောလုံးတော်ဝိရရှင်တို့နိုင်နိုင်တယ်ပေါ့။တောက်တယ်။အပြင်းထန်ခေါ်ရတဲ့ဆိုရင်သူ့လူတွေကိုစစ်သေးတယ်စက်လေးကျင်ပြီးတော့ဒီနိဗ္ဗာန်ရဲ့အင်းနဲ့တောက်ပြီးတော့သူ့လူတွေကဘယင်အတွက်သက်ဆော့အမယ်လို့ဆိုပြီးတော့အားလုံးကသူကစီစီတုံးလုံးဖြစ်အောင်ကွန်မန်တင်ကြပေးတယ်။ဘုရားကလူတွေကဖြစ်သွားတော့ဆိုသူတို့နိုင်ပေလို့လည်းတရင်ကပြန့်သွားတယ်။ဘိုးလည်းညာလည်းတောက်ချင်တော့စားပြန်စားလို့နေတယ်။စီယုံမှုတွေပြုတ်ပဲသွားတယ်။စစ်တပ်ကြီးကလူတပေါင်းရှိလို့ပဲလို့စီယုံရင်းမရှိတော့ပြတ်ပြုတ်ပဲသွားတယ်။အချင်းကြားလို့စစ်တိုက်ရတဲ့အခါကျကာလင်္ကာမင်းရှုံးသွားပြီးအတ္တကမင်းနိုင်သွား။နိုင်သွားတဲ့အခါကျတော့တရားစကားရှုံးသွားမှောက်သွားလို့ခြေရင်းစရာမဟုတ်ဘူးနော်တရား။တရားပြောတဲ့စကားတော့ရှုံးတယ်။ဘာကြောင့်ရှုံးလို့လဲ။ကိုယ်ဘက်ကဝိရိယမရှိဘူး၊ဒီဘက်ကဝိရိယရှိတယ်။ဝိရိယကဒီအချင်းချင်းခုကြောင်းလို့ပြန်နိုင်တယ်ဆိုတဲ့သဘောကိုပြောတယ်နော်။တရားမင်းပြောသွားတဲ့စကားကသိအောင်အဲ့လိုရှုံးသွားပြီတဲ့ကောင်တရားမင်းကသတိကြီးကြည့်လာတော့သတိကြီးကပြောတယ်။ဒီတရားမင်းပြောတာလေမှားပုံပြီ။ဒါလည်းဆက်ခံနေရပြီရှင်။ကာလင်္ကာမင်းဘက်ကလူတွေကယသိကိုယသိအစင်းလေးသူပြောတာလေအကုန်လဲပုံပြီဆိုပြောပြောတယ်။ဒါလည်းမင်းပြောလို့ပြောလိုက်ရတယ်ပေါ့။ဆိုတော့တရားမင်းကမပြောပါဘူး။တော့ဒေဝနာတိတ်တယံတိပုရိသပရကမသာသူများရဲ့စကားလုံးနဲ့ဒေဝနာတိတ်တယံဒီပုရိသဘက်ကမှာယေသောတတိရှိတဲ့ပုဂ္ဂိုလ်ရဲ့ကျွမ်းမအားထုတ်မှုတို့လက်တွေကဘယ်လိုမှမလာလို့ဖြစ်နိုင်ပါဘူး။ဝိရိယရှိလို့သူတို့နိုင်သွားတာအောက်ထိုင်မှာဖြစ်တယ်။နော်။ကြောင်းမြတ်ဖြစ်တော့ဘယ်လိုလဲ။အဲ့ဒါကလည်းဝိရိယဖြစ်တယ်။တော့ဝိရိယတည်းကြီးကဒေကိစ္စတွေဖြစ်ဖြစ်ဆောင်းဆောင်ကိုပေးနိုင်တယ်လို့ဒါလို့ဆိုတယ်။အဲတော့ဆန္ဒရှိရင်ဝိရိယလည်းရှိဖို့လိုတယ်။အဲဝိရိယလည်းရှိရင်ဆန္ဒလည်းရှိရင်စိတ်ဓာတ်ကမအောင်ရဘူးဆိုရင်ပြောင်းပြန်သွားလို့ရှိရင်မရပြန်စိတ်ဓာတ်ခိုင်ပါဘူးလေလို့ပြောတယ်။ဒါကိုစိတ်ဓာတ်ကြည့်ကြည့်။အေးဆန္ဒလည်းရှိတယ်၊ကျိုးပန်းအားလုံးလည်းရှိတယ်၊စိတ်ဓာတ်လည်းခိုင်ပါတယ်။ဘာလိုအပ်လဲလို့ဆိုတော့အတိညာစိတ်ဉာဏ်ကြောင့်တရားလိုအပ်တယ်။အတိညာရှိရင်မယူရဖြစ်တော့နော်ဘယ်ရာပဲဖြစ်ဖြစ်စစ်စံတိကလေးစတိတ္တစ္ဆလုံးဖို့ဒါအမြဲတမ်းအရေးကြီးတယ်ဒါကြောင့်မလို့ဝိပန္ဒဆိုဘလို့စတိကြရင်ရသော်ပြချက်ထားတယ်သူကချက်တယ်အပြည့်အမြဲတမ်းပြည့်စုံနော်ရသော်ပြကနမတိသာနာရှိဖို့လိုတယ်သာနာရှိဆိုသာနာရှိရတယ်ပြီးမလားမပြီးဘူးအလုံးကျိုးစားကျိုးစားရတယ်ပြီးမလားမပြီးဘူးစိတ်ကခံပါဖို့လိုတယ်စေညာခံပါရုံဝိရိယရှိရုံကြိုးစားရုံဆန္ဒရှိရုံနဲ့ပြီးတာဗမီလေးအတိပညာတို့ရဲ့ဟောလေးခုပေါင်းမိသွားပြီဆိုလို့ရှိရင်စားဆောင်မှုတွေကတော့ပြည့်ပါတယ်ဒီသေးလေးခေါ်တာဒါအမြဲတမ်းစနစ်တကျရှိတယ်မြတ်စွာဘုရားဟောတဲ့တရားဆက်ဆက်ပြီးတော့ကြည့်ဒီအောင်တော့မှာလူရည်ရဲ့တဏ္ဍာမှာရှိနိုင်တဲ့အကြီးတွေးကြည့်ကိုယ်တဏ္ဍာမှာရှိနေတာကိုအာဟုနဲ့အပြင်းတွေကိုတော့အာဟုနဲ့ပြည့်နေတာအာဟုကပါလူတွေရဲ့ဒီပင်ကိုရှိနေတဲ့စွမ်းရည် ဘမလည်းအားပါလည်းရှိရတယ်ကျိုးသားကဖယားချက်နိုင်တယ်ကို့မှာရှိတဲ့စိုင်းတက်ကြီးတွေကလုံးမချဘဲနဲ့ရတော့ပြည်လူတွေကလက်ပြောက်ပြီးအရှုံးပေးသွားကြတယ်ညားတယ်ဘာကြောင့်အရှုံးပေးကြတယ်လို့ဆိုရင်အေကာလိုက်ချာနေတော့ပြင်းလို့ပါပြင်းမှုနဲ့ခန္ဓာကစိတ်ဆန္ဒအားပြော့တာစိတ်စမ်းဆောင်မှုတွေအားနည်းတော့တာနော်အဲ့ဒါကြောင့်လို့အဓိပတိပြေရောဆိုတာသံဃာဝိရိယစိတ်ဓာတ်ဝိမာန်ဆရာဆရာသဘာဝတရားတွေသူတို့နဲ့တွဲဖက်လာတဲ့အခါသူတို့ကဆောင်းဖို့ကြီးစိုးပြီးချုပ်ကင်ပြီးတော့အောင်မြောင်ဆောင်ရွက်ပါနိုင်လို့သူတို့ကဒီပြေပြေရောလို့ခေါ်တာအာယုံကိုဓိပတိပြေရောခေါ်တာကြတော့ဖွန်းတူပဲလားမဟုတ်ဘူးသူချာတော့ဘောအာရိယဘက်ကသွားမယ်ဒါလည်းပဲသဟာသာဓိပတိလို့ခေါ်တယ်ဟုတ်တော့အင်ဂျာမင်ရဆိုတာကတော့အပြာနာဆိုတာဒါသိပြီးတော့သူပြောတယ်အမလို့နေရရပြည့်ရောဆိုတာလည်းအထောက်အပံ့ပြည့်မယ်ဆိုတာသိပြောတယ်အမလို့ထင်ရှားတယ်ခန္ဓာဘာဟာဇာတွေကတရားတွေပဲတခါတည်းကအထောက်အပံ့ပြည့်လို့နေတယ်ကမ္မပြည့်ရောဆိုတဲ့နေရာမှာလည်းကမ္မကခွန်မျိုးရှိတယ်ဒါဟာဇာကမ္မရှိတယ်နာတကတိကကမ္မရှိတယ်ဒါဟာဇာကမ္မဆိုတာစေတစေတစေတသိအားလုံးစေတနာစေတသိက်ဆိုတာဤဘဝတန်ခါးနဲ့သိတယ် universal universal major state ဟော universal ဆိုစိတ်အားလုံးနဲ့ရှင်ရွေးပြီးတော့ဖြစ်တာဒီစေတနာဆိုတာဒါကြောင့်မလို့သာသနာကံမှာစေတနာဒီသူနဲ့ရှင်ရွေးဖြစ်တဲ့ဘာဝတရားတွေကိုစွာအပ္ပတိပေးရမို့သူကကမ္မပစ္စည်းဟောလို့ပဲခေါ်တယ်သုံးဆောင်မြတ်တွေကိုဖြစ်ပေါ်တယ်ဒါကသာသနာမျိုးနာနဂတိကကမ္မကြတော့သာသနာမျိုးမဟုတ်ဘူးအနန္တရာလို့ဥပနိတရားလို့ကမ္မသတ္တမျိုးလို့သတ္တထားတယ်အဲ့ဒါကဘုရားဘာသာဝင်ပြောတဲ့ကံဆိုတဲ့ခါပဲကမ္မပစ္စည်းဟောနာနဂတိကကမ္မဆိုတာကံတရားတိုင်းပဲကံကိုယုံကြည်တယ်နော်ဆိုတဲ့ဘာဝတရားတွေနဲ့ပတ်တယ်ကုသိုလ်အကုသိုလ်မှာရှင်တဲ့စေတနာတရားတွေကိုနာနာခဏိကကမ္မနာနာခဏိကဆိုတာစေတနာဖြစ်တဲ့အချိန်ကတခြားအကျိုးပေါ်လာတဲ့အချိန်ကတခြားဘတူလားနာနာခဏဆိုတာ different moment different moment ဘဝရင်းမပြူစေတနာဖြစ်နေတဲ့အချိန်မှာအကျိုးမပေါ်သေးဘူးအကျိုးပေါ်တဲ့အချိန်မှာစေတနာထုတ်နေနေပြီဒီလိုသဘောမျိုးပြောတာနော်အဲ့ဒါနာနာခဏိကဖြစ်စဉ်ကဟိုအကြောင်းတရားကအချိန်တစ်ခုဖြစ်ပေါ်လာတဲ့အကျိုးတရားအချိန်တစ်ခုဘလောကွာချားတယ်လို့ဆိုရင်ကဘာကြီးကွာချားတယ်လည်းချားမယ်ကွာနော်မနေ့နဲ့ညနေလည်းဖြစ်ခြင်းဖြစ်မယ်ရှင်းစိတ်နောက်စိတ်လည်းဖြစ်ခြင်းဖြစ်တယ်သို့တော့ကွာချားမှုကရှိမှရှိရစက္ကန့်ပိုင်းကွာတယ်လည်းကွာမယ်ကဘာကြီးအောင်ချားတယ်လည်းချားမယ်ပေါ့ခန္ဓာခဏိကဆိုကွာချားမှုကအဲ့ဒီလိုဖြစ်သွားတာပေါ့အဲ့ဒါကအခြားမျိုးတစ်ခုနောက်တစ်ခုကဝိပါကပြောပြပြီးနောက်အာဟာရဆိုတာကြတော့အာဟာရကဒီကလူတွေနည်းနဲ့စားသုံးနေတာကြတော့ကံဒီကာရအာဟာရ။ဟုတ်ကံဒီကာရအာဟာရဆိုတာဒီသူကဆိုလိုတာကအစာထဲမှာပါတဲ့ဟိုအစီအနစ်ဗိုက်တာမင်တို့မင်နရယ်တို့ပေါ့သူတွေစားနေတဲ့အချက်ကအစာအာဟာရတွေကအတုံးခဲထဲမှာပါတဲ့အစီအနစ်ကိုပေါ်လာဖို့ပဲအာဟာရလို့ခေါ်တယ်ကံဒီကရောအာရောသောသာသောသာဒီသက်သက်စားလို့မရဘူး။မှာသမင်းနဲ့ပါတဲ့အစီအစ်ရှိရဲ့အင်းဒီရင်းရဲ့လည်းပါတဲ့အစီအစ်ဘာသာလို့ဆိုလည်းပါတဲ့အစီအစ်။အဲ့ဒီအစီအစ်ကလေးတွေကိုဒါအာရပစ္စည်းတော်တို့ကတခုခေါ်။သူကလည်းရှိပြီးခိုင်းပါသေးသူလို့အရှိ။သူကမျိုးကြီးလားသာသနာမျိုးမဟုတ်ဘူးသူက။ဟော။နောက်သာသနာမျိုးအာဟာရဆိုတာကအာဝံပြောတာဆိုတော့ခတ်တာရဲ့စေနာရဲ့ဝိညာဉ်ရဲ့ဒီတော့မှာနာအာဟာရတော့ဒီအာဟာရလို့ဆိုလိုက်ရခြင်းစားစရာကိုအာဟာရလို့ပြောတာမဟုတ်ဘူးအာဟာရဆိုတဲ့အိမ်ကဟုတ် brain about ပေါ့ brain in reset အကျိုးတရားကိုဆောင်ယူလာတဲ့အကြောင်းတရားကိုအာဟာရလို့ခေါ်တယ်အာဟာရဆိုဆောင်ယူလာတယ်ဘာကိုဆောင်ယူလာလဲအကျိုးတရားတွေကိုဆောင်ယူလာဆိုဆိုတာကအကျိုးတရားတွေကိုဖြစ်ပေါ်စေတယ်ဆိုတဲ့အိမ်ကပြောတယ်အဲ့တော့ခန္ဓာကဘယ်အကျိုးတရားကိုဖြစ်စေတာလဲခန္ဓာဖြစ်စေရာဝေဒနာဝေဒနာဆိုတဲ့အကျိုးတရားကိုဖြစ်စေဟုတ်တယ်ထိခိုက်မှုမရှိဘဲအတွေ့အကြုံဆိုတာမရဘူးဉာဏ်ရှိက ဆင်းရဲနဲ့တွေ့ပြီးတော့စုံစည်းမှုရှိရမယ်။မစုံစည်းရင်အတွေ့အကြုံခံစားမှုဆိုရင်ဝေဒနာမလာဘူး။နော်။ဒါကအတန်နဲ့စုံစည်းရမယ်။စုံစည်းမှုမရှိရင်အာရဆိုတဲ့အဲဝေဒနာဆိုတဲ့ခံစားမှု။တရားကလည်းအဲနှာခေါင်းကလည်းအနတ်နဲ့စုံစည်းမှုရှိရမယ်။တရားနဲ့ရလာတဲ့စုံစည်းမှုရှိရမယ်။ခန္ဓာကိုယ်နဲ့အကြည့်တွေ့တဲ့စုံစည်းမှုရှိရမယ်။စိတ်ကလည်းအာရုံနဲ့စုံစည်းမှုရှိရမယ်။ရှိပြီးတဲ့နောက်မှာဝေဒနာဆိုတာကဒါကြောင့်ခန္ဓာဆိုတဲ့ခြိကဲမှုဆက်သွယ်မှုအားကောင်းရင်အားကောင်းသလောက်ခန္ဓာကိုယ်ကပြင်းပြင်းလာတယ်ပေါ့။အဲ့ဒါကြောင့်ပရိသတ်ဘုရားကခန္ဓာဖြစ်စရာဝေဒနာလို့ခေါ်တယ်။ဒီနေရာမှာခန္ဓာကိုသန္တာပစ္စယဝေဒနာကသန္တာသည်အာဟာရပစ္စယအာဟာရပစ္စည်းပဲဝေဒနာကအကျိုးတရားသန္တာနဲ့ဝေဒနာကစိတ်ရုပ်ထဲမှာအတူတူဖြစ်ကြတယ်ဒါကြောင့်ဘောဟာသာတာဘောတူပဲတာရှိတဲ့တော့ကထောက်ကူပြုလို့အဖြစ်ဖြစ်စေရောမပြောင်းဝင်ရင်ထောက်ကူပြုတာဖြစ်မှာလုံးဝမပြောင်းဝင်ရင်ထောက်ကူပြုတာဖြစ်တော့အာဟုခေတာဖြစ်စေဘယ်လိုပြောတာတော့တော့စေရနာစေရနာဆိုတာခန္ဓာသာသာကံမလို့ဆိုတဲ့စေရနာဆိုတာစိတ်အလုံးထဲမှာပါဝင်တဲ့တောဟာလေးတစ်ခုပဲစေရနာကဆောင်ရွက်မှုလုပ်ငန်းတစ်ခုရှိတယ်သူကစိတ်ထဲမှာပေါ်လာပြီးသူကဆောင်ရွက်မှုတစ်ခုကပါတော့ဆိုရင်သူကိုယ်တိုင်ကလည်းစုစည်းပြီးတဲ့အလုပ်ကိုလုပ်တယ်ဆိုလိုတာကတော့ organization ပေါ့ organize လုပ်တယ်စုစည်းတယ်ဆောင်ဩတယ်ဆိုတာ organize ဒီကိုယ်တိုင်သူ့ရဲ့အလုပ်က organize တယ် organize လုပ်ပြီးတော့ကျန်တဲ့တရားတွေကိုစုစည်းပေးတယ်ဖတ်တာက content လောက်အောင်ဝေဒနာက experience ဖြစ်တဲ့အောင်သူကအကုန်လုံးစော်ဖို့ပြီးစော်ဖို့ပြီးစုစည်းတယ်ဒါသူ့ရဲ့ function ပဲအဲ့တော့သူကလည်းပဲစေတနာဆိုတာပေါ်လာလို့ရှိရင်သူစေတနာကြီးကံအရာရောက်ပြီးအတွက်ကြောင့်ဘဝတစ်ခုကိုတည်ဆောက်နိုင်တယ်ပေါ့အဲ့ဒါကြတော့ပဋိသတ်သောဘက်မှာသင်္ခါရပစ္စယဝိညာဏလို့ခေါ်တယ်။နော်။သင်္ခါရလို့ခေါ်တယ်။သူ့ကိုဘာကြောင့်သင်္ခါရလို့အဲ့ဒီအချိန်မှာပြောလို့ဆိုရင်ဘဝတွေကိုဖန်တီးပေးနေလို့သင်္ခါရလို့ပြောတာ။နော်။စေရနာကြီးဘဝကိုဖန်တီးတယ်တရားသင်္ခါရ။ဘဝကိုစဖန်တီးတဲ့အခါဘာသာစဖန်တီးရလို့ဆိုရင်ဝိညာဉ်ကစဖန်တီး၊စိတ်ကစဖန်တီး။တရေစိတ်ကိုတရေစိတ်ကဖြစ်စဖန်တီးရဖြစ်တော့ကြောင့်သင်္ခါရပစ္စယဝိညာဏအဲ့တော့စေတနာကနေပြီးတော့သင်္ခါရကိုဖြစ်စေတယ်။အဲ့ဒီစေတနာကြီးစိတ်ကြီးဉာဏ်နဲ့စိတ်ကြီးနဲ့တူဖြစ်တော့ကြောင့်တော့ born together လို့ပြောတာနော်။နောက်ပြီးတော့ဝိညာဉ်ဆိုတာစိတ်နဲ့ပရိသေရိစိတ်ကြီးနဲ့အဲ့ဒီပရိသေရိစိတ်ကလေးကသူဖြစ်လိုက်တာနဲ့တူတယ်၊သူနဲ့ရှင်တဲ့စေတသိက်ကြီးလို့သူနဲ့တူဖြစ်ရတဲ့ရုပ်ကြီးလို့ပရိသေရိအခါမှာဖြစ်တဲ့ရုပ်ကြီးလို့ကြိုင်နဲ့ဖြစ်လာကြတယ်အဲ့ဒါကိုပရိသတ်တော်ဘာကျတော့ရှင်းတော့လို့ခေါ်ထားတယ်။ဝိညာဏပစ္စယနာမရူပ။တကယ်တော့ရှင်းတော့မဟုတ်ဘူး။ဝိညာဉ်ကဥဆောင်တဲ့အပိုင်းဖြစ်လို့ဝိညာဉ်ကဝိညာဉ်ဖြစ်လိုက်ပါတဲ့အတိုင်းနဲ့နာမရူပဖြစ်သွားတယ်တစ်ခါ။ဝိညာဉ်မဖြစ်ရင်နာမရူပမဖြစ်ဘူး။ဥပမာပါတဲ့လူလို့ဆိုပြီးထိုင်ရွေးကြည့်လို့ပေါ့။ခေါင်းထဲကတော့ကြွားရင်နောက်ထဲတွေလိမ့်ဘူး။ခေါင်းထဲသွားမှနောက်ထဲနဲ့။ဒီအဲ့ဒါလို့လေဝိညာဉ်ဆိုတဲ့တဘာဝတရားဖြစ်လိုက်တာနဲ့တည်းနဲ့နာမရူပတွေအပါတို့ရတယ်ဘုန်းတူကလာပဲအတူတူဝါဖြစ်ကြတယ်ပရိသတ်တော်ကမှာဝိညာဏပစ္စယနာမရူပံတဲ့ဒီမှာအာဟာရပစ္စယလို့ခေါ်တယ်ဟောဝိညာဏအာဟာရအဲ့ဒီအကျိုးတရားတွေဖြစ်စေဒါရီကဘုန်းတူကလာတယ်နောက်အိန္ဒြိယပစ္စယဆိုတဲ့နေရာမှာသဟာသရကစေတသိက်တွေနဲ့ဒါကသိပြီးတော့ထူချဖို့တော့မရှိဘူးပေါ့သဟာသရပင်ကျောင်းပြောရတယ်လေတူတူဝိညာဉ်ပြီးတဲ့နောက်မှာဒီတချို့စေတသိက်တွေကဆိုင်ရာဆိုင်ရာကိုကြီးစိုးထားနိုင်တယ်ဆိုပါလို့အတ္တဆိုတဲ့စေတသိက်ကယုံကြည်မှုကိစ္စမှာသူကကြီးစိုးထားတယ်ဒါကြောင့်သူ့ကိုအိန္ဒြိယလို့ခေါ်တယ်အိန္ဒြိယဆိုတာဆိုင်ရာကိစ္စမှာကြီးစိုးတာအဓိပတိကြတော့ဆိုင်ရာကိစ္စပါတယ်မကဘူးအားလုံးကိုကြီးစိုးတာအဓိပတိကအားလုံးကိုတော်တော်ကြီးစိုးတယ်ဣန္ဒြိယဆိုတာသူ့ဆိုင်ရာကိစ္စလေးမှာကကြီးစိုးလို့ရတယ်ဒါကြောင့်မလို့ဈာန်တွေမှာဥပမာပေးထားတယ်အဓိပတိကဘယင်နဲ့တူတယ်ဣန္ဒြိယကမူကြီးပတ်ကြီးနဲ့တူတယ် ဝိမတိလေးဆိုဝဉ္ကြီးလေးဆိုသူဌာနာကသူလောဘမျိုးရှိတယ်။ဇာတဲ့ဌာနာသူလောဘမျိုးရှိတယ်။ဘယင်းဆိုတာကတော့ဌာနာအားလုံးကိုလောဘမျိုးရှိပါတယ်။ဒီလိုဆိုလို့ပါ။အဲ့တော့အိန္ဒိယဆိုတဲ့သဘာဝတရားတွေကတတ္တိန္ဒေ၊ဝိရိယန္ဒေ၊သတ္တိန္ဒေ၊သမာဓိန္ဒေ၊ပဉ္စိန္ဒေဆိုတာလို့အဲ့ဒီအိန္ဒိယတရားတွေကဆိုင်ရဆိုင်ရဝိသတွေမှာသူကချီးဆိုတာ။သတ္တိန္ဒေဆိုတာယုံကြည်မှုကိစ္စမှာသူကချီးဆိုတယ်သူကောင်းဖို့ထားသူဒီမှတဏ္ဍာရီပြရတယ်ပေါ့ဝိရိယတွေကကြိုးစားမှုကိစ္စမှာသူကချီးဆိုတယ်เนาะသူတို့ချီးဆိုရတော့သူလည်းသူဖြစ်ပေါ်ဖြစ်ပြတယ်ချီးဆိုတယ်ဝန်တူတယ်တရားလိုလို့ရှိရင်သူနဲ့ရှင်နေတဲ့တိတ်တွေဘောနာစိတ်စိတ်တွေပေါ့ဝိရိယဆိုရင်သူနဲ့ရှင်နေတဲ့တိတ်တွေပေါ့เนาะသတိဆိုရင်သူနဲ့ရှင်နေတဲ့တိတ်တွေပေါ့ပညာဆိုလည်းသူနဲ့ရှင်နေတဲ့တိတ်တွေပေါ့အဲ့ရာဒီပုံမှာသူကချီးဆိုရတယ်လို့ပြောတာပေါ့စိတ်ရဲ့စိတ်ဒီပေါ့သူ nation ရဲ့စိတ်ရဲ့စိတ်ဒီပေါ့မှာသူချီးဆိုတယ်အဲ့ဒါကအိန္ဒိယပြည်စေရောဒါကသဟသာတာနဲ့ပတ်သက်တဲ့အိန္ဒိယအိန္ဒိယပြည်စေရောကသူကဟုတ်သုံးမျိုးခွဲတာအိန္ဒိယပြည်စေရောပါရဆိုသဟသာတာအိန္ဒိယရဲ့ပုရိသာတာအိန္ဒိယရဲ့သစ္စာသာသရူပသိမှုတွေတည်းများသုံးခုခွဲတာတေတရိယပစ္စယောမျိုးသုံးခုပါပေါ့ဒီပါသာသနာတေတရိယတစ်ခုနဲ့ပဲဒီသာသနာအောက်ကနေပြောရကြောတာနောက်ဈာနပစ္စယောလို့ဝက်ကပစ္စယောလို့ဆိုတာဈာနဆိုတာဒီအာယတခုပေါ်မှာစွန့်တိုက်ပြီးတော့ရှုတဲ့ကိစ္စအဲ့ဒီရှုတဲ့ကိစ္စမှာဆိုင်ရဆိုင်ရတရားတွေဟာဒီဈာနလို့ခေါ်တဲ့တရားတွေရဲ့တောက်ပါနေပြီးအကုန်လုံးတိုက်ပြီးတော့ဒီ function ကိုလုပ်ကြတာဆိုတော့ဈာနလို့ခေါ်တဲ့တရားတွေကဘာတွေလို့ဆိုရင်ဝိတ္တဝိသာရပိတိဝိနနာဧကကတ္တနော်အဲ့ဒီတဲ့ဝိရတိသုံးခုဝိရိယသတိဧကကတ္တဆိုတဲ့ဒီဒိဋ္ဌိကအပါဝင်နော်ဒါတွေကသူကလမ်းကြောင်းတစ်ခုဖြစ်ဘာကြောင့်လမ်းကြောင်းဆိုလမ်းကြောင်းဆိုတဲ့ဆိုင်ရာဌာနကိုရောက်စီလမ်းပေါက်လို့ရှိရင်နေရာရောက်ပါလားလမ်းပေါက်လို့ရှိရင်သွားလို့ရတယ်အဲ့ဒီလမ်းကဆိုင်ရာဆိုင်ရာဌာနကိုရောက်စီဒီတရားတွေကလည်းပဲသုတ္တိသုတ္တိနိဗ္ဗာန်ဆိုတဲ့ဘုံဘဝတွေကိုရောက်စီတယ်လို့လမ်းကြောင်းနဲ့အတားအဆီးတို့လို့မဲ့ရတော့အဲ့ဒီမဲ့ခါကလည်းပဲဆိုင်ရာဆိုင်ရာတရားတွေကိုသူ့ကန်လိုက်ပြီးတော့ဆောင်ရွက်ရတဲ့အတွက်ကြောင့်သူကလည်းလမ်းကြောင်းတစ်ခုကြီးဆုံးပြီးတော့ကျေလွပြုလို့သူကမက်ကပစ္စည်းရောလို့ဒီလိုပြောတာ။ဟောဒါတွေကအားလုံးကသဟာတာဆိုတဲ့ခေါင်းစဉ်ရောက်ကရှိတဲ့တရားတွေ။နောက်တစ်ခါဝိပယုတ်ကပစ္စည်းရောမှလည်းပဲသဟာတာဝိပယုတ်ရှိတယ်၊ပုရိသတာဝိပယုတ်ရှိတယ်၊သစ္စာတာဝိပယုတ်ရှိတယ်။ဝိပယုတ်လို့ဆိုလိုက်တဲ့ဖြစ်ရင်သူကရှုံးတဲ့ဏ်ဏ်တဲ့ရုပ်ဖြစ်လို့သွားတာ။ရှုံးတဲ့ဏ်ဏ်တဲ့ရုပ်ကျိုးနဲ့ဏ္ဍာရဲ့ယောက်ကစီနဲ့ရည်လိုပဲစီနဲ့ရည်ဟာအတူထားတော်လဲပဲရောသွားတယ်ပြောလို့ပြရရောလို့နဲ့ရည်ကြတော့ရောသွားတယ်စီနဲ့ရည်ကရောလို့ညာဘူးအဲဘုရားပြုတ်တဲ့ရောကအတူရှိနေတော်လဲဒီတစ်ခုကသွားသွားလဲခြားသားနေပြီးရောမရဘူးဆိုတဲ့အချိန်တည်းတတ်တယ်လို့မှတ်ထားတာတည်းစိတ်ဏ္ဍာရဲ့ယောက်တရားဟောအခုပြောခဲ့တာတွေကအာလုံသဟာသန္တာဆိုတဲ့ဘုံတူကြတဲ့အောက်မှာရှိတဲ့ဒွါဝတရားတွေအခုလိုပဲပေါင်းစပ်ပြီးတော့ခြေစုပ်ပြီးတော့ဒီရားတွေပေါ်ကြတယ်။ကဲနောက်တစ်ခုကပုရိသတာသစ္စာတာအဲ့ဒါလေးတစ်ခုပြော။အခုကဘုံတူကြတာဆိုတာကကြံရည်နဲ့ဆက်ဖြစ်လာပြီးခြေစုပ်ပြတယ်။အားလုံးမှာရှိနေကြတာခြေစုပ်တယ်အရှိတရားတွေရှိတယ်အခုပုရိသာတဆိုတာအကြောင်းတရားကကျိုးတင်ပြီးတော့ဖြစ်နေတဲ့သို့သောရှိနေခိုင်မှာအကျိုးတရားကိုဖြစ်စေတယ်။အကြောင်းတရားကကျိုးတင်ဖြစ်နေပြီးတော့ရှိနေခိုင်မှာဖြစ်စေတယ်။အဲဒီတော့ကပုရိသာတ။နော်။ပုရိသာတဆိုတော့သူကဝိထုပုရိသာတအာရဗလပုရိသာတတမျိုးထပ်ခေါ်ရတယ်။ဝိထုဆိုတာစိတ်ရဲ့ပြီးရာကိုဝိထုလို့သာပေတော့တောင်းတာမိရဘေးပေါ့မင်းတော်ဘေးမိုင်းရဲ့ဘေးဘယ်ရောက်လဲဖြစ်ပေါ်လာရင်ဘေးဆိုရှိရမှာ base မရှိတဲ့နဲ့မဖြစ်ဘူးလေ။တွေ့အခြေခံဘယ်အနေပေါ်ပွားလာတယ်ဆို။ပေါ်ပွားရဌာနဝိထုလို့ခေါ်တာ။စိတ်ဟာဘယ်အနေပေါ်ပွားလာ။ဆိုတော့ယတိစိတ်ကလေးကဘယ်အနေပေါ်ပွားလာလဲဆို။ယတိကပေါ်ပွားလာ။ယတိမရှိဘဲနဲ့ပြင်းနေတာဖြစ်ပါ့
။
မဖြစ်ဘူး။ဒါကြောင့်မို့လို့သူ့ရဲ့ base ကအိုင်းနေ။အိုင်း base ဒါကြောင့်မို့အင်းလေးစစ်စစ်နဲ့ဆိုခေါ်ရရအင်းကိုချေခံမျက်စိကွယ်သွားတဲ့လူကမျက်စိစိတ်ဆောင်လာတော့တယ်မျက်စိကွယ်သွားရင်မျက်စိစိတ်မလာဘူးတို့တူရဲ့အတန်းကိုကြားသိတဲ့စိတ်ကလေးကဘယ်ဟာဒီပေါ်ပါအားကလည်းပေါ်ပါအဲ့ဒါကြတော့ EMS EMS နာမ် base တကူအတန်းကြားသိစိတ်ကိုဖြစ်ပေါ်တယ်နောက်နောက်ကနှာခေါင်းနာကနာမ်စိတ်ကလေးပဲပေါ်ပါရတာဖြစ်တယ်အာခန္ဓာဝတ္ထုကိုခေါ်တာပေါ့နော် no space အဲ့ဒါကလျှာလျက်စီစိတ်ကလည်းပဲလျှာနေပြီးပေါ်ပါတာဖြစ်တော့ရအောင်သူက time base time base လျှာနေပြီးအချိန်ခံပြီးတော့ဖြစ်လာတဲ့စိတ်နောက်တစ်ခါဖြီးဖြီးစိတ်ရတော့ခန္ဓာကိုယ်ခန္ဓာပတာကနေပြီးပေါ်ပါတာဖြစ်တော့ရအောင် body base အဲ့တော့မျက်စိနာနာလျှာကိုယ်အဲ့ဒီငါးခုကစိတ်တွေဖြစ်သွားရတာဘေးစိတ်ပြတ်သွားရင်တော့မလာတော့ဆိုတော့ယက်တိပြတ်သွားရင်ယက်တိစိတ်မပေါ်ပါနိုင်တော့ဘူးနားပြတ်သွားရင်နားကပါလို့ရှိရင်ဇာတိစိတ်မလာတော့ဘူးနှာခေါင်းကပြတ်သွားမယ်ဆိုလို့ရှိရင်ဇာတိစိတ်အနှံ့မရတော့ဘူးဆိုတော့ပေါ့တော့ဇာတိစိတ်မလာတော့ဘူးလျှာကလည်းလျှာတာမသိတော့ဘူးဆိုလို့ရှိရင်လည်းလျှာတိစိတ်မလာတော့ဘူးခန္ဓာကိုယ်ကတော့အဲဆင်းရဲခြင်းပြတ်သွားပြီဆိုလို့ရှိရင်လည်းဖြစ်ပြီးစိတ်လာတော့ဒီလိုလားဒါပေမဲ့ base ကပါလို့ဆိုလို့ရှိရင် hard base hard base ကိုအရာဝတ္ထုလို့ပြန်တယ်အရာဝတ္ထုလို့ပြန်တဲ့အခါကျတော့ဒါကတော့ဟို discuss လုပ်ဖို့ရအများကြီးရှိတယ်ပေါ့ဘုန်းကြီးတို့ခေါ်လာတဲ့ဆရာတွေမှာဒါသိချင်ပြန်ပါရှိတယ် hard base ကဒီနှလုံးသားကိုပြောတာမဟုတ်ဘူးဒီ hard organ ကြီးကိုပြောတာမဟုတ်ဘူးအရာဝတ္ထုရောကပြီးမှကျန်တဲ့ချုပ်လို့ဆိုရတယ်။သလုံးသားထဲမှာရှိတဲ့သွေးခန္ဓာကိုယ်မှာလဲပတ်နေတဲ့သွေးသလုံးသားထဲမှာရှိတဲ့သွေးမှာရှိနေတဲ့ရုပ်တဘောရုပ်တမျိုးခရယဝတ္ထုလို့ခေါ်တာ။အာနော်အဲ့တော့အခုခေတ်အများကြီးသိပ္ပံဆရာတွေကတော့ဒီဘုံနောက်လို့ပြောကြတာပေါ့နော်။ဘုံနောက်လို့ပြောကြတယ်။အဲ့တော့သူကဘုံနောက်တယ်မလားဘုံနောက်ကိုလည်းစိတ်လို့ခေါ်တယ်သူက။ဟုတ်တော့ကိုပဲစိတ်လို့ခေါ်တာဒီတော့အဲ့တော့ထားပါတော့မြတ်စွာဘုရားကနှလုံးလိုလည်းမဟုတ်ခဲ့ဘူးဘုံနောက်လိုလည်းမဟုတ်ခဲ့ဘူးစိတ်ဖြစ်တဲ့နေရာလို့ပဲမှတ်ပေါ့စိတ်ဖြစ်တဲ့နေရာလို့ပဲမှတ်ပေါ့ခန္ဓာကိုယ်ထဲမှာအတိတ်စိတ်ဖြစ်နိုင်냐ကြံသွေးပြီးတော့ပြီးတဲ့စိတ်တွေဘယ်ကဖြစ်တယ်လဲဆိုတော့ကိုယ့်အောင်စဉ်းစားပေါ့စဉ်းစားတဲ့အခါမှာလူတွေကလည်းခက်ခက်ခဲခဲစဉ်းစားရရင်ခေါင်းပုတ်တယ်နော်ဝါသာရင်ရင်ပတ်ဖြစ်တယ်ဒါဒီကခုတော့ဖြစ်နိုင်တာပေါ့ဟုတ်တယ်ပေါ့အဲ့တော့ဘုန်းကြီးကဒီလိုပဲအချင်းချင်းပတ်တာစိတ်ဓာတ်ပေါင်းတာကြတော့နှလုံးကလာတယ်နော်တွေးရပေါ်တာကြတော့ခေါင်းကလာတယ်ပေါ့အဲ့ဒီကြားပဲကပတ်တာထားလိုက်အဲ့ဒါက hard base ပဲနော် hard base ပဲအဲ့ဒါလည်းစိတ်ရဖြစ်ပေါ်ရဌာနလေးလို့ပြောမှာစိတ်ရဖြစ်ပေါ်တဲ့ဌာနအဲ့ဒီလိုဒါ base 6ခုပေါ့နော်စာလို့ပြောရင်သက္ခူဝတ္ထုသောတာဝတ္ထုခန္ဓာဝတ္ထုစိဝဝတ္ထုကာယဝတ္ထုခန္ဓာယဝတ္ထုဝတ္ထုရောက်ပါလို့ပြောတယ်အဲ့ဒါကြောင့်ပြောတယ်အဲ့တော့ဘေးအိုင်းဘေးစီယာဘေးစလို့စေတန်ဘေးဘောဒီဘေးဟတ်ဘေးဆိုတော့အဲ့ဒါကြီးအဲ့ဒီဘေးစီဟာစိတ်မပေါ်ခင်ချုပ်နေပြီးတော့ဖြစ်နေတာဖြစ်သွားကြသူတို့ကိုယ်တွေကဘယ်လောက်ဒီအောင်ချုပ်နေတာတော့ဘယ်လိုဆိုလို့ရှိရင်သူကအဲ့ဒါကြတော့ဖြတ်ပြီးတော့အသေးစိတ်အဲ့ဒီဘီယာဝတ္ထုယောကဘလောက်ပြောင်းကျိုးပြီးဖြစ်တာလို့ဆိုအနည်းဆုံးစိတ်တစ်ခုနှစ်ခုလောက်ကကျိုးပြီးတော့ဖြစ်နေတဲ့အပေါ်မှာဘီယာဝိသိစိတ်တစ်ခုဆိုလို့ရှိရင်အာယံနဲ့ဝတ္ထုစုံသေးတဲ့ဝတ္ထုယောကိုရှုနေအနည်းဆုံးရှင်းစိတ်ကနေပြီးတော့ရှင်းစိတ်နဲ့ကိုယ်ရဲ့စိတ်ပေါ့တိုက်ဆိုင်ပြီးတော့ဖြစ်ပေါ်လာတဲ့ base ကိုနောက်ကစိတ်ကပြီးနေပြီးပြီးတော့ဖြစ်နေအခုဖြစ်အခုပြီးတာမဟုတ်ဘူးနော်ကျိုးခြင်းဖြစ်နေတဲ့ဒီဒီဘယ်လိုပေါ့ဝိတ္တယုံပေါ်မှာပြီးပြီးတော့ဒီစိတ်ကဖြစ်ရတယ်ဆိုတော့ဘောအာလိယကျွတ်နေပြီးတော့ဖြစ်နေတယ်လို့ပြောတယ်ဘောအာလိယ ဆိုတာလို့ယဉ်သိစိတ်ကလေးဖြစ်လာပြီဆိုရင်မင်းကပြောနိုင်တယ်ဆင်ပဲယဉ်သိစိတ်ကလေးဖြစ်တော့တယ်ဆိုရင်အသေးစိတ်ကလည်းနားလည်တာပုံစံအာယုံကြီးတစ်ခုကမျက်စိကလာလာပြီး reflect ဖြစ်မျက်စိကလာတိုက်လိုက်တယ်မျက်စိထဲမှာအာယုံကြီးကလေးလာပေါ်လိုက်အဲဒီပေါ်လိုက်ရှင်းပြတိုက်လိုက်ခြင်းအဲဒီတိုက်တဲ့အချိန်မှာကျွတ်တင်ပြီးတော့ဖြင်းနေကြတယ်သူ့အာယုံနဲ့သူ run နေတယ်ဖြင်းနေတယ်ဖြစ်စဉ်ကြီးလို့လည်းသွားနေတယ်။ဘဝစိတ်ကလေးတွေရှိတယ်။လာတိုက်လိုက်တဲ့အခါကျတော့အဲ့ဒီဘဝစိတ်ဘဝစိတ်ကိုလည်းသွားဖြည့်လိုက်တယ်ပေါ့နော်။မျက်စိကနေပြီးတော့ဒီကိုကြားတဲ့အခါနဲ့လည်းတိုက်တယ်။စက္ကူ I know ဆိုတဲ့မျက်စိတကားကိုလည်းဖြည့်တယ်။ I know ကနေပြီးဆက်သွယ်ပြီးတော့ my know လို့ဆိုတဲ့ဘဝစိတ်ကိုလည်းဖြည့်တယ်။နှစ်ခုဖြည့်တယ်၊ကြိုင်လည်းဖြည့်တယ်။အဲ့တော့သာပေကျမ်းစာကလည်းဥပါပေးလာတော့ဆိုတော့တော့လွယ်လွယ်ပါပဲလူသိအောင်လုပ်ပေးလိုက်ဒီပေပေါ်မှာငှက်သားလို့ရှိရင်တဲ့အဲ့ဒီအရေးမှာဒီပေပေါ်မှာနားလိုက်တဲ့အချိန်နဲ့ဒီရေကြီးပေါ်မှာအရေးဖြစ်တဲ့အချိန်ကတူတူပဲတနည်းအားဖြင့်အရေးပေါ်တယ်ပေါ့ဆိုအဲ့လိုဥပမာပေးနော်ဆိုလိုတာကဒီအာယုံတစ်ခုကဝဲလာလို့ရှိရင်ဒုတစ်ခုကဝဲလာတယ်လို့ပြောတော့နှစ်နေရာကိုတတ်ဖြစ်တယ်လို့ပြောဥပမာပဲရက်ကြီးကမြင်ရတဲ့အာယုံကြီးရက်ကြီးမှာလည်းဆင်းလာတယ်မိုင်းလုံးလို့ခေါ်တဲ့ဘုံစိတ်ပါလေသွားထားကြရည်နဲ့သွားဖြည့်ဖြည့်လိုက်တဲ့အခါကျတော့အာယုံရဲ့တိုက်ခိုက်မှုကြီးဖြည့်တာမှာတိုက်ခိုက်မှုကြီးပဲပေါ့။တာမအားဖြင့်တော့ဘုန်းကြီးတို့လည်းကဟိုလှုပ်ရှားမှုကြီးမဖြစ်နိုင်တော့ဘူးလို့မပြင်းထန်ဘူးလို့ထင်နေမယ်လို့တကယ်ကိုကြီးမားလာတဲ့အတန်ကိုဖိုင်းနိုင်တဲ့စက်ကြီးတဲ့ကြီးပဲဆိုရင်ဒီဟာတွေဒုက္ခနဲ့ပြီးသွားတဲ့တိုက်ခိုက်မှုပဲ။နော်ဒီတော့ပြင်းထန်တဲ့တိုက်ခိုက်မှု။အဲဆိုစိတ်ကြကားပွင့်သွားအောင်တိုက်တဲ့ဆိုတာမတိုက်ကြပဲဟုတ်တယ်။နော်ရည်ရည်မှဒီရိတ်တာချင်းကပါလာတိုက်တာမဟုတ်ဘူးတက်ရှိတက်တော်တွေပုံမှာပြင်းထန်တဲ့တိုက်ခိုက်မှုတစ်ခုဖြစ်နေတဲ့ကြောင့်သူကဒီစိတ်ကြကားပွင့်သွားတယ်လို့ပဲပြောကြတယ်စိတ်ကြကားလည်းပွင့်သွားတယ်အဲ့ဒီစိတ်ကြကားသူကသူသွားနေတဲ့ဘဝင်စိတ်တဲ့ပထမအတိတ်ဘဝင်လို့ဆိုတဲ့ဘဝင်စိတ်တဲ့အဲ့ဒီလာတိုက်လိုက်တဲ့အချိန်မှာကိုယ်ရဲ့ဆိုင်ပတ်သက်မှုမရှိဘူးပဲလေဟိုခံမိကြွယ်ကရှင်းနေလိုက်ပေါ့ကိုယ်ရဲ့ဆိုင်တော့တိုက်ခိုက်မှုလေးဖြစ်သွားတယ်။အဲ့ဒီအချိန်မှာဒီအာယုံလေးရဲ့ဝေဖွားမှုလို့ခေါ်တယ်။အာယုံလေးကအဲ့ဒီအချိန်ဝေဖွားတယ်။ဒါဟုတ်မျက်စိနဲ့လားပေါ်တဲ့အာယုံနဲ့ပြင်ပမှာရှိတာနဲ့တခြားတယ်။နော်။အပြင်ဘက်ကဆိုတော့ဒီပန်းအုပ်လေးကိုကြည့်လိုက်တဲ့အခါမျက်စိထဲမှာလားပေါ်တာဒီဟာကအစ်စ်ကော်ပီဒီဟာမဟုတ်ဘူး။အကြည့်ရုပ်လို့ပြောတာမဟုတ်ဘူးနော်။မျက်စိနဲ့လားပေါ်လိုက်တဲ့ဒီအခင်းအာယုံလေးဟာအဲ့ဒီအချိန်မှာဝေဖွားလိုက်ဝေဖွားလိုက်ပြီးရင်သူကသူ့သက်တမ်းကဘယ်လောက်ရှိလို့စိတ်ဆက်ခွက်တဲ့ချက်ကြည့်ရင်သူကပြီးပါဆုံးတက်ခုသူ့သက်တမ်းကစိတ်ဆက်ခွက်တဲ့ချက်သက်ရှိအသက်သာဘူးဒီဟာကိုပြောရမှာပေါ့ရက်စိတ်ကလာပေါ်တယ်ဆင်းအားအဲ့ဒီအဆင်းအယုံပေါ်လိုက်တဲ့အချိန်မှာသူ့ရဲ့သက်တမ်းမှာငိုရရှိနေနေတဲ့ဘဝစိတ်အရာကိုတက်ပြီးသားဒီခေါက်ကရက်စိတ်ပေါ်လာတဲ့အဆင်းအယုံလေးကစိတ်သုံးခုရှိသွားပြီသူ့သက်တမ်းကသုံးခုရှိသွားပြီသူကဝေးလာပြီဝိရာပြီးတဲ့အခါကျတော့ဒီစိတ်ဟာတိုက်ခိုက်မှုကြောင့်လှုပ်ရှားသွားတယ်ပြတ်သွားတယ်နော်ပြတ်သွားပြီးတဲ့နောက်ကျတော့စိတ်ကပွင့်လာတယ်တစ္ဆတ်တော်ဝိဇာလို့ခေါ်တယ်ဒီပေါ်လာတဲ့အာယုံလေးကိုတန်းပြီးတော့ဟိုအာယုံပြုတ်ပြီးလာတယ်ပေါ့တတိယအဲ့ဒီတရားမှာသူကရှိတယ်အခုလာတဲ့အာယုံလေးကဒီတစ္ဆတ်တော်ဝိဇာစိတ်ကလေးကဒီမျက်စိထဲမှာတိုက်တဲ့အာယုံကိုယေရှုအာယုံပြုတ်ရဲဆိုတဲ့နေရာမှာခန္ဓာကပထမဘုံလေးနဲ့လာပြီးတော့တိုက်ဆိုင်လာတဲ့သူ့ရဲ့အရင်မွေးလာတဲ့အာယုလေးကိုစိတ်သုံးခုကျော်လေးခုကျောက်ကျမှာသူကရှိမှာအဲ့ဒါကြောင့်မို့လို့ဒီအာယုလေးကဘောအာရိယမဖြစ်ဘူးလားသူကကြိုပြီးမွေးလာဟုတ်ကဲ့သူမွေးလာတာကပထမဘုံရဲ့စိတ်ကမွေးတယ်ဒုတိယဘုံတတိယဘုံဆိုတော့သူ့တက်ကသုံးခုရှိမှာပြီစိတ်ကအမပွင့်နေဘူးပွင့်လာတဲ့စိတ်ကကသူ့ကိုဖမ်းပြီးတော့အာယုံကိုယူလိုက်ရတော့အာယုံကဘောဟာမီယာကုရိသာတဖြစ်ပေါ်လာတဲ့စိတ်ကဘောလိတ်တာဟုတ်ကဲ့အဲ့ဒါကိုဆိုတယ်ကုရိသာတဒီအာယုံရဲ့ကုရိသာတပဲသူကကြိုဝေးလာဝေးလာပြီးတဲ့အခါမှာဒီစိတ်ကလေးကိုထုတ်ထုတ်လိုက်တယ်တစ်စိတ်နဲ့ဆိုပစ္စဒါကပစ္စဒါပြီးတဲ့အခါစက္ကုဝိညာဉ်စိတ်ပြီးတော့သံဃိရဏစိတ်သူ့ကိုအာယုံပြုတ်ပြီးတော့ဖြစ်တဲ့စိတ်တွေကိုသူကဝိထုတ်လိုက်တာ အဲ့ဒါကြောင့်မလို့အာရမဏပတိကြီးအာယုလေးကိုပုရိသနာလို့ခေါ်တယ်။အဲ့ဒီအာယုလေးကိုလည်းအာရမဏပစ္စယောလို့ခေါ်တယ်။နော်ဒီအာယုရောက်ဒီစိတ်ကလေးဖြစ်ရတာကိုအာရမဏပစ္စယောလို့ပြောကြတာခေါ်တယ်။အဲ့တော့စိတ်ကဖွင့်ပေးလိုက်တာကသစ္စာကိုစမ်းစိတ်ဖွင့်ပေးလိုက်လို့မြင်ရတဲ့စိတ်ကမြင်သေးစိတ်မြင်ရတဲ့အတိုင်းလက်ခံလိုက်တဲ့စိတ်လက်ခံတဲ့စိတ်ပြီးတဲ့အခါစူးစမ်းတဲ့စိတ်စူးစမ်းတဲ့စိတ်ပြီးတဲ့အခါဆုံးဖြတ်တဲ့စိတ်ဆုံးဖြတ်တဲ့စိတ်ပြီးတဲ့ကအာယုံကြီးရတာကိုသိတဲ့ HDM ဖြစ်တဲ့စိတ်ပြီးတော့မှသူ့အာယုံလေးကိုပြန်ပြီးတော့တွေးတော့တဲ့စိတ်ပြီးတဲ့အခါကျတော့သူ့ရဲ့တဏ္ဍာလေးကကုန်သွားပြီကုန်သွားလို့ပုံရိပ်စိတ်ပြန်ဝင်တာဘယ်နေရာမှာဖြစ်ဖြစ်တဏ္ဍရှိရင်သွားတာနော်လူတွေလည်းတဘွားတစ်ခုကတဏ္ဍရှိရင်သွားတယ်ကျန်လာအောင်ပဲသွားတယ်ခုဒီခဏကမျက်စိထဲမှာပေါ်လာတဲ့အဆင်းအာရုံတွေကတဏ္ဍာသိစက်ခွန်တဲ့ချက်ပြေတာနဲ့သွားရတယ်။ကဲသူ့ရဲ့စက်ခွန်တဲ့ချက်ကိုပြန်တွေ့ကြည့်။ပထမဘုံနဲ့ဒုတိယဘုံနဲ့တတိယဘုံ။သူနဲ့မဆိုင်သေးဘူး။သူနဲ့တူတူမွေးလာတာတခါရတယ်။ဟုတ်လား။သူမွေးတဲ့အချိန်နဲ့တိုက်ဆိုင်သွားတာသူ့ကိုမယူနိုင်သေးဘူး။နောက်တကားဖွဲ့တဲ့စိတ်နောက်တစ်ခါမြင်သိတဲ့စိတ်လက်ခံတဲ့စိတ်သုံးပန်းတဲ့စိတ်နောက်ပြီးတော့သုံးချတဲ့စိတ်သောခဏစိတ်နောက်တစ်ခါတရားရုံနဲ့စိတ်ဘယ်တစ်ခုရှိသလားအားလုံးဆက်မှန်မှဖြစ်ဒါသူ့ရဲ့ life span ယသိရဲ့မှာပေါ်လာတဲ့အာယုံလေးရဲ့တက်တမ်းလေးတစ်ခုအဲ့ဒီအာယုံလေးနဲ့ဒီစိတ်တွေကလှုပ်လှုပ်ပါအဲ့ဒီဒီစိတ်တွေလို့ဆိုတဲ့အခါမှာတကားပွင့်တဲ့စိတ်ကစပြီးသူနဲ့လှုပ်လှုပ်တာဟိုသောကကသူနဲ့တိုက်ဆိုင်ပြီးတော့တိုက်ဆိုင်မှုရှိတဲ့ဘဝစိတ်သုံးခုကသူနဲ့လှုပ်လှုပ်ဘူးဟုတ်ကဲ့စိတ်ကအနောင်ဉာဏ်လေးတွေကတိုက်တယ်ရင်မပေါ်ဘူးတိုက်ပြီးလည်းလုံးလုံးလောက်ဖြတ်တော့ပြီးတော့မှသူကပေါ်လို့ရတယ်ပေါ့နောက်စိတ်ကနောက်ကျတယ်အာယုံတိုင်းကပေါ်လာတဲ့စိတ်ကနောက်ကျတယ်သူတဘောသွားနေတဲ့စိတ်ကဘူးဉာဏ်လေးပေါ့အဲ့ဒီတဘောကိုပြောတာအဲ့ဒီမှာဒီအာယုလေးကဒီပစ္စရဝိဒံစိတ်တို့သက္ကဝဉ္ဇဉ်စိတ်တို့မပေါ်ခင်စိတ်စိတ်ရက္ခဏသုံးခုပြုပြီးတော့ဝေးတာလို့သူ့ကိုသူ့ရိက္ခတာဖြစ်စေရောအာရမဏဖြစ်စေရောဒီလိုပေါ့ကဲကောင်းပြီဝိဓုယုဆိုတာတွေကိုကြည့်ဝိဓုယုဆိုတာတွေကိုကြည့်ကုရိတာတာဖြစ်ကုန်တယ်လို့ပြောဝိဓုယုဆိုတာကံကြောင့်ဖြစ်တဲ့ယုတ်တိပဲ။ကံကမွေးဖွားလိုက်တဲ့ယုတ်တိ၊ကံကမွေးဖွားလိုက်တဲ့ဆိုတဲ့ကအခုလက်ရှိအကြောင်းကိုဖြစ်တာမဟုတ်ဘူး၊ကံကြောင့်ဖြစ်တာ။ကံကယုတ်ကိုမွေးဖွားတဲ့အခါမှာဆိုတော့ခဏပဲစေခဏတိုင်းခဏတိုင်းမှမွေးနေတာ။အတိတ်တွေထုတ်ပြီးဆိုတော့စိတ်မှာခဏပဲမှုရှိတယ်နော်။စိတ်မှာခဏပဲမှုရှိတယ်။ဥပ္ပဆိုတဲ့ဖြစ်စဉ်ခဏတခုရှိတယ်။ကြည့်ဆိုရတဲ့တဲ့ခဏတစ်ခုရှိတယ်။ဉာဏ်ဆိုရချုပ်သွားတဲ့ခဏတစ်ခုရှိတယ်။အဲ့ဒီခဏသုံးခုတိုင်းမှာပဲဒီကံစံယုတ်တွေကအစ်စ်တဲ့ဝေးမှာ။ခုခေတ်သိပ္ပံရှင်ရာတွေကတော့ပြောမှာဗောအနာတမီလို့ပါတယ်။ဆဲလေးဝေးပါပြီးကြောက်တာနောက်တစ်ခါဆဲအစ်စ်တွေပေါ်တဲ့ဟောင်းနေရာချုပ်သွားအစ်စ်တွေပေါ်နေတယ်လို့ဆိုတာပြောကြတယ်လေ။အဲ့ဒါလည်းပဲယုတ်တရားတွေဟာသူကကံရောက်ဖြစ်တဲ့ယုတ်တရားတွေဟာအစ်စ်တွေဟုတ်ရောခုရထားတဲ့မျက်စိစကောလာရဲကနေပြီးတော့ဟောင်းနေချုပ်သွားပြီးခုအသေးသေးလေးပါစားချိုးနေနော်ဝိရသာမျက်လုံးမရှိတော့ဘူးဝိရသာကပြောနေမနေ့ကမျက်လုံးမရှိတော့ဘူးမနေ့ကမျက်လုံးမပြောနဲ့ခုနကမျက်လုံးမရှိတော့ဘူးဟုတ်ကဲ့ဝိပဿနာဉာဏ်နဲ့ကြည့်လို့ဆိုရင်ခုနမျက်လုံးကြီးမရှိတော့ဘူးခုကလည်းကောင်းပြီးနေဒါသက်လာနေတာလေအသေးသေးလေးပါအဲ့ဒါလေးကိုစက္ကုဝတ္ထုလို့ခေါ်တယ်ဒါကကြားနိုင်တဲ့ဒီပစာရယုတ်တွေကလည်းပဲဒီလိုပဲချိန်ချင်းယူပြက်ပြီးတော့သွားတာကသူတက်တန်လေးပြည့်ရင်စက်ကွက်နဲ့ချက်ပြည့်ရင်သွားပြန်တယ်။ယုတ်တစ်ခုရဲ့တက်တန်ဟာစိတ်စက်ကွက်နဲ့ချက်နဲ့ညီညတယ်လို့ပြောတာနော်။ဒီတိုင်းဖြစ်ရတယ်လို့ပြောတာမဟုတ်ညီညတယ်လို့ပြောတာ။မဲရှာတဲ့တစ်ခုပေးတယ်။စိတ်ကစက်ကွက်တစ်ခုယုတ်ကတစ်ခုစိတ်ကစက်ကွက်တစ်ခုယုတ်ကတစ်ခုဒီပုံစံနဲ့သွားနေတယ်။စိတ်နဲ့ယုတ်နဲ့ကဲစိတ်နဲ့ယုတ်နဲ့ဟာရှိဟိုဗတူညီတဲ့ခရီးလမ်းကိုသွားနေတာပေါ့။သို့တော့သူတို့ကအချင်းတွဲနေတာအမြင်လိုက်။ဟော။ဒါပြီးတော့ဗတူညီဘူးလို့ပြောတော့ စိတ်ကကတော့နေနေတယ်ရုပ်ကနေမနေဘူးလားစိတ်ကဆက်ကတော့ခုဖြစ်မှာရုပ်ကတစ်ခါပဲတစ်ခုတစ်ခါပဲဆိုတော့အများကြီးသိတယ်အဲ့လိုမတူညီပဲနဲ့ဒီဒီတစ်ခုကဘဝတစ်ခုမှာဒီလိုခြေတော့လှမ်းပြီးတော့သွားလာနေတာပါဖြစ်နိုင်ပါမလားလို့မေးရတယ်ဥပမာနဲ့ပြထားတယ်ဒီဝိဒ္ဓိမေမှာသူကဥပမာလေးရေးထားတာရှိစိတ်ကတော့မြန်ပြီးတော့စေတသိက်ကတော့ရုပ်တွေကတော့နေနေတာဒီနှစ်ခုကဘယ်လိုလုပ်ပြီးတော့သူကဘယ်လိုထိန်းထားလို့သွားနိုင်တဲ့ဒီစနေဟာရုပ်ကစိတ်ကရှေ့ရောက်ပြီးရုပ်တွေနောက်ကျမ်းမနေရဘူးလားလို့ဆိုတာမကျမ်းရဘူးနဲ့ဥပမာမဲ့လုပ်ပေးထားလို့ဆိုလူသွားကြီးနဲ့လူကူလေးလမ်းလျှောက်တဲ့နေကိုဥပမာပေးထားလူကူလေးကကွာလူလူတော်ကြီးတန်းကိုလူလေးကစက်ခွန်လာတန်းလူတော်ကြီးကသူ့ခြေတော့ကရှည်တာကိုခြေတဲ့ကသူတန်းနားနိုင်ကွာခွေးရောက်တာအဲ့တော့လူကူလေးကကွာအဲ့ဒီတန်းကိုကစက်ခွန်လာတန်းရမှာကွာဒါကြလို့ကွာပြေးပြီးတော့တန်းတယ်ကွာပြန်တယ်ဆွတ်ဆွတ်ဆွတ်ဆွတ်ဆိုဘုလူကြီးကတန်းကကွာစက်ခွန်လာဘုလူကြီးကတန်းကကွာစက်ခွန်လာဆိုသူလုံးနဲ့ရောက်ပါအမြဲတမ်းရေပေါင်းတန်းနေပါတယ်ရဲရဲရဲ့ပေါင်းတန်းနေမှာပဲ။ဒါဆိုတော့သူတမန်းကိုကိုယ်ဆက်ကွန်တလာပြည့်ပြီ။နော်။ကိုယ်သူဆက်ကွန်တလာဆိုကိုယ်ကတလာနေရှိတယ်ပေါ့။အော်။အဲ့ဒါလိုလူကြီးနဲ့လူလူသွားကြီးနဲ့လူကြီးလေးခီးသွားတယ်လို့ပဲစိတ်နဲ့ရောအိုက်ပေါင်းတန်းနဲ့သူကရှေ့အောင်ကြီးနေတာပါတဲ့။ဒါလိုပြောတယ်။ဒါနားလဲအောင်ရှင်းပြတယ်ဘောတော့ခုပေါ့နော်။ဒီအဲ့ဒီမှာဘုဒ္ဓယုတ်တွေကအဲ့လိုဖြစ်ပြပြီးတော့ဘုဒ္ဓယုတ်တွေကိုမိရတာဖြစ်တော့ကြောင်းကြည့်ဘုဒ္ဓယုတ်တွေကစိတ်တိုင်းမှာဖြစ်တယ်ဆိုတော့ခန္ဓာလေးကိုပြန်တည်ရကြည့်လိုက်ယက်စီတွေမှာအရှင်းအာယုံနားထင်တဲ့ခါမှာပထမဘဝစိတ်နဲ့တွားကိုယ်ရဆိုင်ဖြစ်တယ်တွားကြည့်တိုက်ဆိုင်တယ်ပေါ့အချိန်ကြီးတိုက်ဆိုင်အဲ့ဒီအချိန်မှာလည်းဘုဒ္ဓယုတ်ကဆိုတော့ဖြစ်ရတယ်အောက်တန်းဘုဒ္ဓယုတ်ကလာနေတယ်အဲ့ဒီဝိသုယုတ်တွေကိုစက္ကုဝိသုဆိုလို့ရှိရင်အဲ့ဒီဝိသုယုတ်တွေကိုပထမဘဝင်ဒုတိယဘဝင်တတိယဘဝင်ပြီးရတာသစ္စာရဝိသံသစ္စာရဝိသံပြီးတော့စက္ကုဝိသံစက္ကုဝိသံစိတ်ကလေးကြီးအဲ့ဒီဝိသုယုတ်ကိုပြီးရတယ်ပေါ့သူနဲ့တူဖြစ်တဲ့ဝိသုယုတ်ကိုမပြီးဘူးသူရှိကစာဖြစ်လာတဲ့ဝိသုယုတ်ကိုပြီးတယ်ဒါကြောင့်မလို့ဘောအာမီယာလို့ပြောတာသဘောပေါက်တယ်နော်ဘောအာရိယသူမသွေးခင်ကချုပ်ပြီးတော့ဝေးခံတယ်ဒါကြောင့်မလို့ကိုယ်ရိသာသာသို့တော့သူရှိနေကယေရှုပြရဖြစ်တော့ကြောင့်အဖြစ်နော်ကြောက်ွယ်မသွားနေယေရှုပြရဖြစ်တော့ကြောင့်အောက်ဝင်နေတာကိုယ်ရိသာသာအဖြစ်အောက်ဝင်နေတာဟောဒီလိုပဋ္ဌာန်းမှာဒီလိုပြောနော်အဲ့ဒါကြောင့်မလို့ခေါ်ရကိုယ်ရိသာသာဆိုတာဒီသဘောနဲ့နားလည်တာပေါ့နောက်တစ်ခုပစ္ဆာလာကဆိုတာကြတော့သူရဟိုမျက်စိလည်တဲ့အကြောင်းတရားကတော့ဘာဖြစ်လဲအကျိုးကအရင်ပေါ်နေတယ်ဖြစ်နိုင်ပါမလားနော်ပြစ္ဆာသာတာရဲ့သဘောကအာဟုကနောက်မှမွေးပြီပဲဆိုအရင်မွေးလာတဲ့အခါမှာထောက်ကူပြတာရှိတာပေါ့ဟိုသင်္ချာချင်းပြောရမယ်ဆိုရင်အမေနဲ့သားအမေကအရင်မွေးတာပေါ့ဟုတ်တယ်ခင်အမေကအရင်မွေးတာပဲလို့သားကနေပြီးတော့အမေကိုထောက်ကူပြနိုင်ဘူးလားပြုတ်နိုင်တာပေါ့ပစ္စသဒ္ဒရဲ့သဘောကဆိုတာဖြစ်စေတဲ့တရားမဟုတ်ဘူးအထောက်အပံ့ပြုတဲ့သဘောတရားပဲခုနကပစ္စသဒ္ဒကရှင်းတိုင်းကနေဖြစ်လာတဲ့ဒီရုပ်တရားတစ်ခုကိုနောက်ကဖြစ်ပေါ်လာတဲ့စိတ်ကနောက်မှဖြစ်တဲ့စိတ်ကနေပြီးတော့သူ့ကိုထောက်အပံ့ပြုတယ်အောက်လို့ဆိုရင်စိတ်နဲ့ရုပ်ကအပြန်အလှန်သူကထောက်အပံ့ပြုနေတာပေါ့ဒါကြောင့်မလို့အရင်ကြိုးတင်ဖြစ်နိုင်တဲ့ရုပ်ကိုလည်းနောက်မှဖြစ်လာတဲ့စိတ်တရားကထောက်ပံ့ထားထောက်ကိုပြုတ်တော့တယ်အဲ့ဒါကိုဥပမာပေးတဲ့အခါမှာစာထဲမှာတော့ဒီသင်္ကန်းဖက်တည်းရဲ့အစာစားလို့ပဲအာသာလို့ပဲလို့ဒီလိုပြောတယ်ဒါပေမဲ့လက်မှတ်ကလေးကမွေးလာတာကအရင်လာစားနေတဲ့စိတ်ကအရင်ပါမွေးလာတဲ့ရုပ်ခန္ဓာရလာတာကအရင်နော်အစာမှန်းသိလာတဲ့အချိန်မှာစားတဲ့စိတ်ဖြစ်လာမယ်တို့ကအကောင်ထဲပေါ်လာမှသူစားတဲ့စိတ်ဖြစ်လာမယ်ပေါ့အဲ့ဒီစားတဲ့စိတ်ဖြစ်တာကနောက်တကယ်ဖြစ်လာတဲ့ body ကိုဒီစားရတဲ့အခါထိတယ်လို့ဒီလိုပြောတယ်။ဒါပစ္စသာတရဲ့သဘောကိုပြောတယ်။နောက်ဖြစ်ပေါ်လာတဲ့အခါရှေ့ body ကိုထိတာ။နောက်ဒီနည်းနဲ့ပြောမယ်ဆိုရင်လူတွေကဗျာလေးတာကိုတွေးပြီးတော့နော်မျောလင်းချက်တဲ့အသက်ရှင်ဆိုတာကိုဒီ မျောလေးကျတဲ့အသက်ရှင်နေရတာလည်းရှိသေးတယ်ရအောင်မရသေးဘူးမျောလေးကျတဲ့အသက်ရှင်ပေါ့ဟောအဲ့ဒီနေရာလေးမှာတခုတတိခါးကြရဖြစ်တာတော့ဒီပိဿာသာရတဲ့ပတ်သက်လို့ရှိရင်လင်းလာပြားပြီးစားလို့တဲ့စာအာသာကနေပြီးတော့အာသာရောက်လို့မစားမစားရပါနဲ့လင်းလာကအသက်ရှင်နေတယ်လို့ဒီလိုဒိဗေဖွဲ့ဆိုရတာလည်းရှိတယ်သို့တော့နေနာဖက်ဒီအကြောင်းကိုစနစ်တကျလေ့လာထားတဲ့ပုဂ္ဂိုလ်ရဖြစ်နေဆုံးရှိနေနာတွေအစာမကျွေးတာမဟုတ်ဘူးစာကျွေးတယ်။ဒါပေမဲ့လူတွေကနေနာတွေအစာကျွေးတာမမြင်ရဘူး။ဘယ်မြင်မှာလို့ဒရာကြီးတွေကခုနေမှာဆိုဒရာအောင်မြင်အောင်မြင်ဖို့မှမဟုတ်တော့နေတော့။ဒရာတွေကအစာကိုမြည်လို့ကြိုက်ပြီးတော့ချိန်သွားတာမရှိဘူး။ဂျိုင်းတွေကျတော့ချိန်လာတာသူတွေသိແມ່ກະລີ້ດີແລ້ວຢູ່ອສາຊິຢູ່ເຮັດໄດ້ແລ້ວຕໍ່ໄປຢູ່ອສາຊ່ວຍຢາດູແນວມຽນຍາລະກາຍີ້ອສາຊ່ວຍຢາບໍ່ມຽນບໍ່ມຽນໃນຂາຈະລະດູດີກະຄິດຫັ້ນແລ້ວລະກາດີກະອະກອງດີອສາບໍ່ຊ່ວຍຢູ່ທຸກວ່າຢູ່ປ່ຽນຊາມີຊ້າໄດ້ມາຊ້າແດ່ດູດີລູບອກຢາບໍ່ເນາະເອລະກາຕະເກີນເນາະແລ້ວມັນບໍ່ຮູ້ເດຕະເກີນລະກາດີຢາກເລັດຖ້າແດ່ບໍ່ລະກາສຸດອສາຊ້າຊ້າມີຕົວລູຊິຍິນລະກາບໍ່ຍິນສຸດແລ້ວຈ້າງຢາບໍ່လည်းကမှာပြင်းရှိတယ်။သူ့မှာကိုကျွတ်ကျွတ်အိတ်ပေါ့နော်။လည်းလည်းမှာအိတ်ရှိတယ်သူ။အဲအသာသာမီအဲ့ဒီအိတ်ထဲမှာစာရီထည့်ပါမယ်။စာရီထည့်ပါတော့သုတ်တီးရည်ကြီးကတ်ချီပါတဲ့အခါမပါဘူး။ကိုရောက်တော့အပိုက်ရောက်တဲ့အခါကျတော့ပဇက်ကိုဟပေးတာ။လက်နာလေးရအိုက်ကန်တိုက်ခါတယ်။အဲ့ဒါ။အဲ့တော့လက်နာကအသာမကြီးလာတော့မဟုတ်ဘူး။စာကျွေးရဲ့သူ့ရဲ့မှာ။ခန္ဓာကအာသာသာဌာကနေပြီးတော့ပသာရတဲ့ခင် body ကိုကျွတင်ပြီးတော့ဖြစ်နေတဲ့ body ကိုထိန်းထားတယ်ဆိုတာတော့ဖြစ်နေတယ်ပေါ့နော်တကယ်လို့အစာမစားရဘဲနဲ့လင်းလာရတာစားလို့စိတ်ကလေးနဲ့ပဲအသက်ရှင်နေရတယ်ဆိုတာတော့မဟုတ်ဘူးအားလုံးကအစာမစားရရင်တော့ဒိတ်ကောင်းမှာပဲရကြလို့ရှိရင်နော်နော်အဲ့ဒီအိပဲဒါတရတဲ့ကြောင့်ဒီချက်ချက်လေးလာရှိရင်တော့ပုံပြီးတော့ဖြစ်နေချက်ချက်ပြီးမှာပေါ့အစာကလေးတဲ့တတ်တော်လို့ရှိဘူးပြဗမာကြီးမှာပြောနေရှိကြတယ်နေကြီးကောင်ဆိုတာအားလုံးလူတိုင်းမြင်ကြတာလေနေကြီးကောင်ကကိုးစိမ့်ကောင်လေးကိုချီးချီးပြီးတော့သူ့အတိုက်ထဲထည့်တာလည်းမြင်ကြတယ်အဲ့တော့လူတွေကဘယ်လိုမြင်တော့ဆိုရင်ဒီကိုးစိမ့်ကောင်ကနေကြီးဖြစ်တယ်လို့ထင်မဟုတ်ဘူးမဟုတ်ဘူးကိုးစိမ့်ကောင်ကနေကြီးဖြစ်တာမဟုတ်ဘူးနေကြီးကောင်ကအိမ်လုံးအိမ်လုံးပြီးတော့အဲ့တမှာသူကဥနေတဲ့အဲ့ဒီဥကပေါ့ပေါ့ဆိုတော့အဲ့ဒီဥတွေကအကောင်လေးမွေးလာလို့ရှိရင်အစာစားလို့ရအောင်လို့ဆိုပြီးတော့ကိုယ်စိတ်ကောင်းလေးကိုစိတ်နဲ့ထုံးပြီးတော့ပတိမရှင်ပြောက်ပြီးအဲ့ဒီမှာမာမီယုံလောင်းလို့ထည့်တာမပုံဘူး။ဒါဖြစ်ပြီးရင်ဒီတည်းနဲ့ချက်မှထည့်တာ။ဒါဟုတ်တော့ဒါဟုတ်တာဦးလေးတစ်ကောင်သုံးအောင်ထည့်တယ်။ထည့်ထားပြီးရင်အဲ့ဒီကောင်လေးကတဖြည်းဖြည်းသေးကြာတော့မှသူကအစိတ်နေလဲဆိုတော့မောပြီးတော့အဲ့ဒီမှာအိတ်ပြီးကိုယ်ကောင်လေးပေါက်လာတဲ့အချိန်မှာသူ့အစီကိုဆုပ်ပြီးကိုကောင်လေးကအားရှိပြီးတော့ကန်ထွက်ပြီးတော့ပြင်ပြန်လို့ရတယ်။အဲ့ဒါအစာထည့်တာဒါပေမဲ့ဝကြီးကောင်ကသူမြတ်တာကိုစားခြင်းဒီမွေးတဲ့သူဒီလိုပြောနေရှိကြတယ်။တကယ်တော့ဟုတ်ခုကလေးတွေရှိတယ်။ပြေယုံလို့ရှိရင်အဲ့ဒီနေကြီးအိမ်ချက်ရှိပေါ့။အဲ့ကိုကောင်လေးတွေချက်နေတဲ့အချိန်မှာတွေ့ကြည့်ရင်အဲ့မှာခုလေးရှိတယ်။နေကြီးကောင်ရဲ့ခုရှိတယ်။သာဓုတွေကအမြင်ကိုကြည့်ပြောကြတာပေါ့နော်အေကဲပစ္စသာရပစ္စည်းဆိုတာလည်းသဘောပေါက်တော့ပါပြီခုပစ္စသာရပစ္စည်းနောက်ပြီးတော့ဥပ္ပတိတရားဆိုတာတော့အလုံးကိုတရားကျဲဥပ္ပတိတရားပစ္စည်းကအလုံးကိုမှအကျဉ်းချင်းတယ်လောကီတရားကျဲတော့ဆိုရှိတဲ့ပြအစ္ဆတာရောခိတာရောအကုန်လုံးတို့ဆက်ဆံမှုရှိတာရောမရှိတာရောရှိတာရောမရှိတာရောတို့ကဆက်ဆံနေတာမှတရားပေါ်လို့ပဲဒီကွာတဲ့ရာကအားလုံးကိုကဘာကြီးတစ်ခုလုံးကိုချုပ်ပြီးတယ်ပေါ့ဆိုတော့သူရောကောင်းတဲ့ကောင်းလို့အဲကောင်းခြင်းချမ်းသာရရတယ်ဒီလိုပါနဲ့ကောင်းလို့ဆင်းရဲဒုက္ခတွေရောက်တယ်နောက်ကောင်းတဲ့အစာစားရလို့လူမှကြပါလာတယ်မကောင်းတဲ့အစာစားရလို့ကြပါအောင်ဒါတွေကဘုံဥပဒေတရားတွေကြီးတယ်ဆက်ဆက်ပြီးတော့နေတဲ့အားကဥပဒေတရားတွေကြီးတယ်အားလုံးဆိုတော့စိတ်ဆိုးတယ်စိတ်ဆိုးမှုကိုကြောင်းပြုပြီးတော့ဟုတ်အခုလိုလုပ်တယ်စိတ်ဆုံးမှုကိုကြောင်းပြုပြီးတော့သာဝေရရပြီးတော့ဒေါသကိုပဲဒီကမ္မထပွားပြီးတော့ယန္တာဖြစ်သွားတယ်ဟောအခုလိုပါလေကုသိုလ်ဖြစ်ကြပါလေကုသိုလ်ပါလေအခုလိုဖြစ်တာရှုပ်ထွေးနေအောင်ဥပဒေတရားတစ်စီကကျဲဝန်းနေပေါ့နော်အဲ့တော့ဥပဒေတရားရှိတာအခုလိုစိတ်ကိုလည်းရှုပ်လို့ရတယ်ကုသိုလ်စိတ်ကိုလည်းရှုပ်လို့ရတယ်အဲ့ဒီအခုလိုစိတ်ကိုရှုပ်ပြီးတော့ ကုသိုလ်ဖြစ်လို့ရှိရင်ဒါအကုသိုလ်ကြောင့်ကုသိုလ်ဖြစ်တယ်လို့ပြောတယ်။နော်ကုသိုလ်စိတ်ကိုရှုပြီးဥပမာပဲကြောင်းဟောက်ပြီးလည်းတူပြီးတဲ့အခါကျတော့စိတ်ထဲမှာမကျေမနပ်တည်ဖြစ်တဲ့ဟောကုသိုလ်အားဖြင့်ဒါအကုသိုလ်ဖြစ်တယ်မျိုးစုံအဲ့ဒါဥပါနေတရားဖြစ်စေ။တခါတရံကျတော့အရှင်းတယ်လည်းမဆိုင်ဘူး၊ဓာတိတယ်လည်းမဆိုင်ဘူးဥပါနေတရားဖြစ်စေ။အဲ့တော့အခုအားလုံးချုပ်ငုံပြီးတော့ပြောလိုက်တဲ့အခါမှာအချမ်းသက်စိတ်ဖြစ်စီဟာကိုယ်မပေါင်းလိုက်လို့ဆိုရင်အကွဲဒီအမျိုးစားလေးနဲ့ပေါင်းလိုက်တဲ့အခါမျိုးစားပေါင်းဟိုမျိုးသူသက်သက်နဲ့မျိုးပွဲမရှိတဲ့ပစ္စည်းပေါင်းကဟိုမျိုးပွဲမရှိတာက14ခုရှိတယ်ပေါ့မျိုးပွဲမရှိတဲ့အချမ်းပစ္စည်းက14ခုရှိတယ်ကေတုမျိုးပွဲမရှိဘူးအာရမဏအနန္တရာသမဏန္တရာသဟသတာပညာပညာသစ္စာသာသာအာဒေဝနာဝိပါကသာနာမေဃသပယုဒ္ဒနတ်ရှိဝိကကဒီ၁၄ခုကမျိုးဝဲဖြစ်သတ္တနေဆိုတဲ့မျိုးဝဲဖြစ်မျိုးဝဲရှိတဲ့ပစ္စည်းက၁၀ခုရှိကျန်တဲ့၁၀ခုကမျိုးဝဲနေတယ်ဒီပဲအကောင်းပတိပတိကလည်းမျိုးဝဲနေတရားဥပါဒေတရားပုရိသတာကံမအာဟာရဧကရိယဝိပယုဒ္ဒအာရှိအဝိကကမျိုးဝဲနေတယ်ပါအဲ့ဒီမျိုးဝဲတွေကိုပေါင်းကြည့်လိုက်လို့ဆိုရင်10ခုက20ခုဖြစ်တယ်။ခုနက14ခုရင်20ခုရင်ပေါင်းလိုက်တဲ့အခါကျတော့ပစ္စည်းပေါင်း43ဖြစ်သွားတယ်။ဟော34ပစ္စည်းကိုရတဲ့ကြအကုန်ပေါင်းကြည့်လို့ဆိုရင်43ပစ္စည်းရှိတယ်။အဲ့ဒီအကြောင်းတရားအကျိုးတရားတွေနဲ့ရသော်ဘုရားသခင်ကိုရောမြတ်ဟာသက်ရှိတတ်တော်တွေကိုလည်းရှင်းပြတယ်၊သက်မဲ့လောကကြီးကိုလည်းရှင်းပြတယ်သမေလောကနဲ့သက်ရှိတတ်တော်ဒီဘယ်လိုဆက်သွယ်နေလဲဆိုတာကိုလည်းပဲရှင်းပြတယ်။ပဋ္ဌာန်းတရားတော်ဆိုဒီမှာအကြောင်းတရားတွေနဲ့အကျိုးတရားတွေဆက်သွယ်ပတ်သက်ပြီးတော့လောကကြီးမှာတစ်ခုနဲ့တစ်ခုဒီအကြောင်းတွေအကျိုးတွေမှာဖြည့်ရှင်းလို့မရအောင်ကိုယ်တိုင်ရှုပ်နေတယ်ဆိုတဲ့အကြောင်းတွေရသော်ဘုရားဉာဏ်တော်ကြီးရဲ့ရှင်းလင်းဟောကြားတာဖြစ်ပါလေ။သင်္ခါရဆိုတာအကြောင်းတရားတွေကိုစုပေါင်းပြီးတော့ခန္ဓာထားတဲ့အရာတွေပါဖြစ်တယ်။အဲဒီသင်္ခါရတွေသဗ္ဗေသင်္ခါရအနိစ္စလို့ဆိုတဲ့အတိုင်းအကြောင်းတရားတွေပေါ်မှာပီတိပြီးတော့တရားတွေပြတ်ကြအောင်အကြောင်းတရားတွေပြည့်ရင်ပြတ်သွားမယ်အကြောင်းတရားတွေရှိနေလို့ပြီးနေမယ်ဒါကြောင့်မို့လို့ဘဝကြီးကဘယ်ရမှာမရဘူးသုတင်္ခါရတွေကတွတ်သွားတယ်ဟောသင်္ခါရကတွတ်သွားပြီးတော့အတ္တင်္ခါရဒီလိုအကြောင်းတရားတွေကခန့်သိထားတဲ့အခြေအနေကြီးတစ်ခုကတွတ်ရောက်သွားမှသာလေဒီအနိစ္စဘောရကြီးကတွတ်ရောက်မယ်လို့ဆိုတာကိုရသော်ဘုရားရှင်ကိုတော်ပြတ်အားဖြင့်ပဋ္ဌာန်းကြီးနဲ့ရှင်းလင်းကြတာဖြစ်ပါတယ်။ဒါကြောင့်အားလုံးသောဒီပဋ္ဌာန်းတရားတော်ကိုသာယောနေတာကြတဲ့ယောဂနာယောဂတိယောတိသင်္ခါရနေရည်ရဲ့ပါနေလည်းမြဒီအကြောင်းကျိုးတွေဆက်ဆက်ပြီးတော့ခုလိုဖြစ်နေတဲ့အတွက်ကြောင့်မမြဲတာတွေနဲ့တွေးကြုံနေကြတာဖြစ်ပါတယ်။ဒါကြောင့်သင်္ခါရနယ်ကလွတ်ပြောက်ပြီးတော့အတ္တင်္ဂတနယ်ရောက်ပါလာမယ်။တကယ်ငြိမ်းတဲ့သတိဒုက္ခအငြိမ်းတဲ့ဉာဏ်ရှိမှာဆိုတာကျုံကြည့်ပြီးတော့ကျင့်ကြံတို့ကိုအထောက်အကူပေးကြပါစေကုန်သည်။